Voice of America in Burmese.
မင်္ဂလာညချမ်းပါတောတာရှင်များရှင်2019ခုနှစ်ဩဂုတ်လ18ရက် VOA American တန်ရဲ့တနင်္ဂနွေနေ့ညပိုင်းစီစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်တင်ဆက်ပေးနေပါပြီရှင်ဒီကနေ့ညပိုင်းစီစဉ်တွေကိုကျွန်မများသတင်းအောင်ကတာဝန်ယူတင်ဆက်ပေးပါမယ
်မင်္ဂလာပါကျွန်တော်ရန်နိုင်ပါတနင်္ဂနွေနေ့ညပိုင်းနောက်ဆုံးရသတင်းတွေကိုကိုသားညုံနဲ့အတူတင်ဆက်ပေးသွားမှာဖြစ်ပါတယ်အာဖဂန်နစ္စတန်နိုင်ငံမှာဘုံးပေါက်ခွဲမှုကြောင့်63ဦးထပ်မံတေဆုံးပြီးတော့180ကျော်တရားရသွားခဲ့ပါတယ်။ဟောင်ကောင်မှာတော့အစိုးရဆန့်ကျင်တဲ့ဆန္ဒပြပွဲတွေကို17ပတ်မြောက်အဖြစ်နဲ့ဆက်လက်ကျင်းပနေပြီးတော့ဒီကနေ့မှာတော့ဆန္ဒပြတဲ့သူအရေအတွက်3000လောက်ထိရှိခဲ့ပါတယ်။မြို့သားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရဲ့ဖို့သူတင်နာဌာနတွင်းရင်မှုဦးမျိုးရန်အောင်သိန်းကိုပါတီတာဝန်တွေကနေရဲဆဲလိုက်တယ်လို့ NLD ပါတီကဒီကနေ့မှာကြေညာပါတယ်။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ခင်ဗျာ။
ဟုတ်ကဲ့ပါရှင်ဒေါက်တာရှင်နေတဲ့တွင်နေပြီးမှနားဆင်ရမယ့်သတင်းလှော်တွေမှာတော့စီးရီးတင်းမာနေတဲ့ရှမ်းမြောက်ပိုင်းမှာဒီကနေ့မှလဲတိုက်ခိုက်မှုတွေဆက်ပြီးတော့ဖြစ်ပွားနေတယ်လို့ကုလုံတံတားဒဇင်လဲဖြက်စီးခံရတဲ့အတွက်ဒေသခံပြည်သူတွေလုံခြုံရေးအတွက်အထူးစိုးရိမ်နေရပါတယ
်ဒီနေ့ကတော့မနေ့ပိုင်းကအဲ့ဒီကုတ်ခိုင်နဲ့နတ်ဖက်ကရှားဘက်မှာသတ်ကန်တကူကိုဝင်တိုက်တယ်လို့ဟို
မြန်မာရေးလေလာသူရှမ်းပြည်နယ်တီဘောမြို့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဟောင်းဥယျာထွန်ပြောသွားတာပါအပြည့်အစုံကိုနောက်ပိုင်းမှနားဆင်ရပါမယ်ဒီကြောင်းနဲ့တူအပတ်စဉ်ကဏ္ဍတွေထဲမှာမြန်မာရေးရာဆွေးနွေးကမ်းမှာမန္တလေးမြို့က140ကျော်သက်တမ်းရှိတဲ့ရွှေနန်းတော်ကျောင်းကြီးကိုဘယ်လိုထိမ့်သိမ်းပြုပြင်နေပါသလဲဆိုတဲ့အကြောင်းကိုထုတ်လွှင့်ပေးမှဖြစ်တယ်လို့ဥစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းတုံ့သက်ချက်မြန်မာပြည်မှပေးစာများနဲ့ကမ္ဘာတလွားထူးခြားစံပြသတင်းများကိုလည်းတိဆက်ပေးသွားမှာပဲအခုအရင်ဆုံးတော့ဒီကနေ့ညပိုင်းတွင်နောက်ဆုံးရသတင်းတွေကိုကိုရင်နိုင်နဲ့ကိုသားညွန့်ဦးတို့ကပြောပြပေးပါရှင်
အာဖဂန်နစ္စတန်နိုင်ငံကဘူးမြို့မှာမနေ့ညကပြုလုပ်ခဲ့တဲ့မင်္ဂလာဆောင်တစ်ခုတွင်အသေးခံဘုံခွဲမှုဖြစ်ပွားခဲ့တာကြောင့်ဒေသသူရေတပ်တွေထပ်ထိုးလာပြီးတော့အခုဆိုရင်63ရောက်ထပ်မံရှိသွားပြီဖြစ်ပြီးတော့183ရောက်ဒဏ်ရာရသွားတယ်လို့အာဖဂန်တာဝန်ရှိသူတွေကပြောလိုက်ပါတယ်။အာဖဂန်မှာရှိတဲ့ IS Islamic အစွန်းရောက်ဖွဲ့ကတော့ဒီတိုက်ခိုက်မှုဟာသူတို့ရဲ့လက်ချက်ဖြစ်တယ်လို့ပြောပါတယ်။ဒီအသေးခံဘုံခွဲတိုက်ခိုက်ခံရတဲ့မင်္ဂလာဆောင်တွင်ထိခိုက်ဒေသသူအများစုဟာရှီယာဟာဇာရာလူနည်းစုဝင်တွေဖြစ်ကြပါတယ်။အာဖဂန်ပြည်ရဲ့ဝန်ကြီးဌာနပြောခွင့်ရနက်စရာရာဟီမီကတော့ဒီထိခိုက်သေးဆုံးသူအရေအတွက်ကိုဒီကနေ့မနေ့အစောပိုင်းမှာကြေညာချက်ထုတ်ပြန်ပြောကြားလိုက်ပြီးတော့အဲ့သေဆုံးသွားတဲ့သူတွေထဲမှာအမျိုးသမီးတွေနဲ့ကလေးငယ်တွေလည်းပါဝင်တယ်လို့ပြောပါတယ်။အခုလိုမင်္ဂလာဆောင်အခမ်းအနားမှာအသေးခံဘုံခွဲတိုက်ခိုက်တာဟာအာဖဂန်မှာရှိတဲ့ရှီယာမျိုးနွယ်စုပေါ်မှာရက်ဆက်တဲ့လို့ရဖြစ်တယ်လို့အခုလိုအရသားတွေပေါ်မှာပြစ်မှတ်ထားတိုက်ခိုက်တာဟာရက်ဆက်ရန်ကားမှုဖြစ်ပြီးတော့ဒါဟာတရားပေါ်ကြောင်စွာနဲ့ကျန်းဖတ်တိုက်ခိုက်မှုဖြစ်တယ်လို့အာဖဂန်မှာရှိတဲ့ကုလသမဂ္ဂအဖွဲ့ရဲ့ကြီးကဲတာဒါမီချီယာမာမိုတိုကပြောပါရယ်။ဒါပြင်အာဖဂန်နိုင်ငံဆိုင်ရာအမေရိကန်သံမတ်ကလည်းဒီတိုက်ခိုက်မှုဟာအလွန်ကိုရုံမှရိုင်းဆိုင်တဲ့လို့ရဖြစ်တယ်လို့ Twitter ကနေပြောကြားလိုက်ပြီးတော့အာဖဂန်သမ္မတဟာမစ်ကာဇိုင်းကလည်းဒါဟာလူမဆန်တဲ့လို့ရဖြစ်တယ်ဆိုပြီးတော့ပြစ်တင်ဝေဖန်လိုက်ပါရယ်ခင်ဗျာ
။ဗြိတိန်နိုင်ငံအနေနဲ့ဥရောပသမ္မတနဲ့ဂုဏ်သွေးသဘောတူညီချက်မရှိဘဲနဲ့နှုတ်ထွက်ခဲ့မယ်ဆိုရင်ကြီးမားတဲ့အကျပ်တဲတွေကျွမ်းမှာဖြစ်တယ်ဆိုပြီးတော့ဒီပေါက်ကြားလာတဲ့အစိုးရချက်လက်မှတ်တမ်းတွေမှာပြောထားတဲ့အကြောင်း The Sunday Times သတင်းစာကြီးကဖော်ပြလိုက်ပါတယ်။ဗြိတိန်အနေနဲ့ဆေးဝါးအစားအစာနဲ့လုံစာစီဖြစ်တင်းမှုကိစ္စတွေမှာ6လလောက်အထိကိုကျပ်တဲတွေကျွမ်းနိုင်တယ်လို့ပေါက်ကြားသွားတဲ့အဲ့ဒီမှတ်တမ်းတွေကဆိုရတယ်ဒီမှတ်တမ်းထောက်ထားရတဲ့မှာတော့တိုင်းပြည်ရဲ့အခြေခံစောက်အောင်ရိုးရင်းပျက်စီးမှုတွေကိုဘယ်လိုပြုပြင်သွားမလဲဆိုတဲ့လျှို့ဝှက်အစီအစဉ်ချုပ်ကိုလည်းဖော်ပြထားပါတယ်။အရင်ဝန်ကြီးချုပ်ထရီဇာမီလက်ထက်တုန်းကဥရောပသမဂ္ဂနဲ့ယူထားတဲ့သဘောတူညီမှုကိုပြန်ပြီးတော့ဆွေးနွေးညှိနှိုင်းမှုတွေမလုပ်နိုင်ဘူးဆိုရင်တော့ဗြိတိန်အနေနဲ့လာမယ့်အောက်တိုဘာလ31ရက်နေ့မှာ EU ဥရောပသမဂ္ဂကနေပြီးတော့သဘောတူညီချက်မယူဘဲနဲ့နှုတ်ထွက်မှာဖြစ်တယ်လို့ဗြိတိန်ဝန်ကြီးချုပ်ဘော်ရစ်ဂျွန်ဆန်ကပြောဆိုထားပါတယ်။
ဆိုရအတွင်ကူပြောင်းရေးစစ်ကောင်စီနဲ့ဆန္ဒပြခေါင်းဆောင်တွေကြားမှာသမိုင်းဝင်အာဏာခွဲဝေမှုသဘောတူညီချက်ကိုမြို့တော်ခတ်တော်မှာဒီကနေ့လက်မှတ်ရေးထိုးလိုက်ကြပါတယ်။အခုလိုသဘောတူညီမှုကိုလက်မှတ်ရေးထိုးနိုင်လိုက်တာကြောင့်ဒီအဲ့ဒီအဖွဲ့နှစ်ဖွဲ့အနေနဲ့ဘူးတွဲစစ်တပ်နဲ့အရက်ဖက်ကောင်စီတရက်ကိုဖွဲ့စည်းသွားမှာဖြစ်ပြီးတော့အဲ့ကနေရသားအစိုးရဖွဲ့ဖို့ရွေးကောက်ပွဲတွေမကျင်းပခင်အချိန်အထိဆူဒန်နိုင်ငံကို၃နှစ်ကြာဥဆောင်သွားမှာဖြစ်ပါတယ်။ဒီသဘောတူညီချက်ကိုလက်မှတ်ရေးထိုးပြီးတဲ့နောက်မှာတော့ဆူဒန်နိုင်ငံရဲ့မြို့တော်ခါထုံးမြို့တစ်ဝိုက်မှာတော့နိုင်ငံပေါင်းများစွာဆူဒန်ပြည်သူတွေအောင်ပွဲခံခဲ့ကြပါတယ်ခင်ဗျာ
။အမေရိကန်ပြည်တော်စုအော်ရီဂွန်ပြည်နယ်ပော့တ်လန်မှာလက်ရဇွန်အုပ်စုတွေနဲ့ဖက်စစ်ဝါဒဆန့်ကျင်ရေးတမန်ဆန္ဒပြသူတွေကြားမှာအကြမ်းဖက်မှုဖြစ်လာနိုင်ခြေရှိတာကိုကြိုတင်ဟန်တားတဲ့အနေနဲ့လူ73ဦးထက်မနည်းကိုရဲကစနေနေ့တုန်းကဖမ်းဆီးထိန်းသိမ်းခဲ့ရပါတယ်။စိန်နစ်မှာဖြစ်ခဲ့တဲ့နှစ်ဖက်ဆန္ဒပြမှုတွေထိတိုက်မတွေ့အောင်လို့လူညိုးရဲတွေကအဲ့ဒီမှာရှိတဲ့လမ်းတွေသလားတွေကိုပိတ်ဆို့ကြားဖြတ်ပြီးတော့နှစ်ဖက်ဆန္ဒပြသူတွေစီကဒုလနဲ့တွေဒိုင်းအကတွေအတော်များများကိုလည်းတင်းစီခဲ့ရပါတယ်။ ပော့ပလန်မြို့မှာဖြစ်ခဲ့တဲ့အဲဒီထိတ်တိုက်ဆန္ဒပြမှုနှစ်ခုအတွက်မှာတော့နှစ်ဖက်စလုံးမှာကြီးကြီးမားမားထိခိုက်ဒဏ်ရာရတာတော့မကြားပါဘူး။ညနေပိုင်းပြုလုပ်တဲ့မြို့တော်ဝင်ရဲ့သတင်းစာရှင်းလင်းပွဲအတွက်မှာတော့အခုလိုဒီဖြစ်ပျက်ဟာလူပြူကြီးစိုးရေးလှုပ်ရှားမှုနဲ့ဆက်စပ်နေတယ်လို့မြို့တော်ဝင်တက်ဝီလာကပြောသွားပါရတယ်။ဒါ့အပြင်လက်ရဆုံးလှုပ်ရှားမှုခေါင်းဆောင်ဖြစ်တဲ့ဂျိုးပစ်စ်ကိုပော့ပလန်မြို့ကလူမရှိဘူးလို့လည်းမြို့တော်ဝင်ကသတိပေးပြောပါရတယ်။ဒါပေမဲ့လို့လက်ရဆုံးဆန္ဒပြမှုရဲ့ခေါင်းဆောင်ဖြစ်တဲ့ဂျိုးပစ်စ်ကတော့သူ့ရဲ့ဆန္ဒပြမှုဟာအောင်မြင်ခဲ့တယ်လို့ဆိုနေပါရတယ်။သမ္မတ်ထရန့်ရဲ့ Twitter ကိုကြည့်ပါ။သူဟာပော့ပလန်အကြောင်းပြောထားတယ်ဆိုပြီးတော့ဂျိုးပစ်စ်ကသူ့ရဲ့လှုပ်ရှားမှုကိုလူလာတဲ့အတိုင်းဖြစ်ခဲ့တယ်ဆိုပြီးတော့ထောက်ပြပြောဆိုသွားတာဖြစ်ပါရတယ်။သမ္မတ် Donald Trump ကတော့ပော့ပလန်မြို့တော်ဝင်အနေနဲ့အခြေအနေတွေကိုတည်ငြိမ်အောင်ကိုင်တွယ်နိုင်မယ်လို့မျှော်လင့်တဲ့ကြောင်းစင်ဒီကသူ့ရဲ့ Twitter မှာရေးပါတယ်။Antifa look အတူကောက်ခေါ်တဲ့ passive ဆက်ညီအုပ်စုတွေကိုအကြမ်းဖက်အဖွဲ့ဖြစ်တယ်လို့သူကဆွဆွဲပြီးတော့သူတို့ကိုအရေးယူကန်တွယ်မယ်လို့လည်းသမ္မတ် Trump ကသူ့ရဲ့ Twitter မှာရေးသားထားပါတယ်ခင်ဗျာ
VOA American နဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိ925 kHz 11695ไทโรมิเตอร์32กิโลเฮิรตซ์9300ญาไทโรมิเตอร์51กิโลเฮิรตซ์585รอบဖြင့်စနစ်တင်ရွေမှာไทโรมิเตอร์190กิโลเฮิรตซ์1505ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်ဖြူရီကနေတင်ရွေနေညာပိုင်းနောက်ဆုံးရသတင်းတွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ဟောင်ကောင်မှာတော့အစိုးရကိုစန့်ချင်တဲ့ဆန္ဒပြဝါဒီကိုစက်တဘာမြောက်အဖြစ်နဲ့ဆက်လက်ကျင်းပခဲ့ပြီးတော့ဒီနေ့မှာတော့ဆန္ဒပြတဲ့သူရေအတွက်ဟာတိုင်းထံမင်းရှိခဲ့ပါတယ်ဟောင်ကောင်မှာမိုးရေအကြီးကျယ်ရွာဆန္ဒရွာနေတဲ့ကြားကပဲဆန္ဒပြတဲ့သူတွေဟာထီးထီးဆောင်ပြီးတော့လမ်းတွေပေါ်ထွက်ဆန္ဒပြခဲ့ကြတာပါဆန္ဒပြတဲ့သူတွေဟာဗစ်တိုးရီးယားပန်းညံမှာစုဝေးပြီးတော့အဲ့ဒီကနေဟောင်ကောင်ရဲ့လူစီကားဆုံးဈေးဝယ်ဆန္ဒရှိတဲ့နေရာတွေကိုကြီးတက်ဆန္ဒပြခဲ့ကြတာဖြစ်ပါတယ်ဆန္ဒပြတဲ့သူတွေဟာသူတို့လက်လက်ချီတက်ရလမ်းတစ်လျှောက်မှာလဲကျူးကျော်သန်းနေဆိုင်းပုတ်တွေကန်ဆောင်ဆန္ဒပြခဲ့ကြပြီးတော့ဟောင်ကောင်လွတ်မြောက်ရေးဒီမိုကရေစီရရှိရေးစတဲ့ကျူးကျော်သန်းတွေကိုအော်ဟစ်တောင်းဆိုခဲ့ကြပါတယ်ဒီနေ့ဆန္ဒပြတဲ့သူတွေထဲမှာတကြီးရွယ်တွေပါဝင်အရွယ်ပေါင်းစုံပါဝင်ခဲ့သလိုတချို့တွေကလည်းသူတို့ရဲ့ကလေးငယ်တွေကိုပါခေါ်လာပြီးတော့ညီညွတ်သွားနဲ့ဆန္ဒပြခဲ့ကြပါတယ်ဆန္ဒပြတဲ့သူတွေများတာကြောင့်တချို့လည်းပန်းချံမှာနေရာမယူနိုင်ကြပဲဟောင်ကောင်ရဲ့အဓိကစီးပွားရေးဇုံတွေဘက်ကိုချီတက်ဆန္ဒပြခဲ့ကြပြီးတော့တရုတ်ဆိုရကထောက်ခံတဲ့ဟောင်ကောင်အုပ်ချုပ်ရေးမှူးကယ်ရီလန်ပြည်သူကနေနှုတ်ထွက်ပေးဖို့တောင်းဆိုခဲ့ကြပါတယ်ဆန္ဒပြတဲ့သူတွေဘက်ကတော့အစိုးရဘက်ကသူတို့ကိုလေးလေးစားစားဆက်ဆံတယ်ဆိုတာမပြမချင်းသူတို့အနေနဲ့ဆက်ပြီးတော့ဆန္ဒပြသွားမယ်လို့ပြောပါတယ်အချိန်တည်းမှာပဲဟောင်ကောင်နဲ့ကက်ရတရုတ်နိုင်ငံပြည်မာကြီးတွေကရှန်ဆန်းပြည်နယ်မှာတော့တရုတ်ပြည်သူစစ်အဖွဲ့တွေလက်ချင်းမှုတွေလုပ်နေတာကြောင့်တရုတ်ဆိုရကဟောင်ကောင်ဆန္ဒပြတဲ့သူတွေကိုနေနေမှုအတွက်စင်စစ်ပြင်နေတယ်ဆိုပြီးတော့စိုးရိမ်မှုတွေထွက်ပေါ်လာနေပါတယ်ခင်ဗျာ
အနာရပါတီဖြစ်တဲ့ NLD အမျိုးသားဒီမိုဆီဖွဲ့ချုပ်ရဲ့ဗဟုသုတေနအဖွဲ့အတွင်းမှဦးမျိုးရန်အောင်တင်ကိုပါတီလုပ်ငန်းတာဝန်တွေကနေပြီးတော့ရပ်ဆိုင်းလိုက်ပါတယ်သူကိုပေးမထားတဲ့လုပ်ငန်းတာဝန်တွေကိုကြော်လွန်လှုပ်ဆောင်တာကြောင့်ပါတီစည်းကမ်းနဲ့အညီအခုလိုမျိုးရေးယူလိုက်တာဖြစ်တယ်လို့ NLD ပါတီရဲ့ပြောခွင့်ရသူဒေါက်တာမြို့ညွတ်ကသတင်းတောက်တွေကိုအခုလိုပြောသွားပါတယ
်။ကျွန်တော်ဒီလိုရောမီဒီယာတွေရောသိကြတယ်ကျွန်တော်တို့သုတေသနဘောသုတေသနအဖွဲ့တွင်ရင်မှုဦးမျိုးရန်အောင်တင်ပေါ်စစ်ဆေးထားတာအတွက်ကျွန်တော်ဆုံးဖြတ်လာတတ်ပါတယ်။ဒီအစီရင်ခံစာကိုကျွန်တော်ဘိုးလုံးမှုဆောင်ဖွဲ့ကလက်ခံပြုစုလိုက်တဲ့အတွက်ဦးမျိုးရန်အောင်တင်ကိုမီဒီယာပေးအပ်ထားခြင်းရှိတဲ့လုပ်ငန်းများကိုဆောင်ရွက်ချင်းအတွက်ပါတီစည်းကမ်းအရာအရေးယူတော့ပါတီတာဝန်များကရပ်ဆိုင်ရဲ့ဖြစ်တာဆက်ပါတယ်
ပါတီလုပ်ငန်းတာဝန်တွေကိုကြော်လွန်လှုပ်ဆောင်နေဆိုရဲဆွဲချက်နဲ့ပတ်သက်လို့တော့ဒါဟာပါတီတွင်းကိစ္စဖြစ်တာမဟုတ်လို့ထုတ်ဖော်မပြောလို့ဘူးလို့တော်တော်ညွန့်ညွန့်ကတုံ့ပြန်ပါလေ NLD ဘဟုအလုံးမှုဆောင်အဖွဲ့ဝင်ဦးအောင်စုရဲ့ပါတီမှာနှုတ်ထွက်လွှာကိုလည်းလက်ခံအတည်ပြုလိုက်ပြီလို့သိရပါတယ် NLD ပါတီရဲ့အလုံးမှုဆောင်စည်းဝေးဒီကနေ့နေပြီးတော့မှကျင်းပရမှာဒီဆုံးဖြတ်ချက်တွေကိုအတည်ပြုခဲ့တာဖြစ်ပါတယ်တိုင်ကြားချက်တွေအရဗဟုသုတေသနအဖွဲ့ရဲ့အတွင်းမှုဖြစ်သူဦးမျိုးရန်အောင်တင်းကိုခုံဖွဲ့ဆစ်ဆီးပြီးတော့အခုလိုမျိုးရေးယူဆောင်ရတာဖြစ်ပါတယ်ဦးအောင်စိုးကတော့သူနှုတ်ထွက်လွှာတင်တဲ့ကိစ္စရှင်းလင်းလင်းမသိရပါဘူးသူဟာအဂတိလိုက်စားမှုနဲ့ရေးယူခံရတဲ့တင်းနာရီတိုင်းဝန်ကြီးချုပ်ဒေါက်တာလဲလဲမော်ရဲ့ခဲကိုတော်ဆက်သူလည်းဖြစ်ပါတယ်အဲ့ဒီအမှုမှာကလေးကလည်းပူးတွဲတိုင်ကြားခံရသူဖြစ်ပါတယ်။နောက်ပိုင်းမှာတော့ဥအောင်စိုးနဲ့တင်းနာရီတိုင်းဒေသ energy အလုံးမှုဆောင်ချုပ်ကိုဘိုးကနေပြီးတော့ခုံရုံးဖွဲ့စစ်ဆေးမှုတွေရှိခဲ့ပါတယ်ခင်ဗျာ
။ဘင်္ဂလားဒေ့ရှ်နိုင်ငံမြို့တော်ဓာခာမြို့ရဲ့မြောက်ဖက်စင်းသားရောက်ကမှမီလောင်ကျွမ်းမှုကြောင့်လူ3000လောက်အိုးမဲ့အိမ်မဲ့ဖြစ်သွားတယ်လို့ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကဒီကနေ့မှပြောကြားလိုက်ပါတယ်။တောက်ကြနေညာကဖြစ်ခဲ့တဲ့ဒီမီလောင်ကျွမ်းမှုအတွင်းလူ3ယောက်လည်းဒဏ်ရာရသွားခဲ့ပါတယ်ဒီနေရာဟာဘင်္ဂလားဒေ့ရှ်နိုင်ငံရဲ့အဓိကခရစ်ကတ်ကစားကွင်းကြီးနဲ့မိုင်းနှဲငယ်သာဝေးပြီးတော့မီလောင်ကျွမ်းမှုကြောင့်အဲ့နေရာကနေမီးခိုးလုံးကြီးတွေထွက်လာတာကိုလည်းဗီဒီယိုရုပ်သံဖိုင်တွေမှာတွေ့ခဲ့ရပါတယ်။မိသက်သမားတွေဟာ၃နာရီလောက်အချိန်ယူပြီးတော့မီးငြိမ်တက်ခဲ့ရတယ်လို့မေယာဖူမိသက်ဌာနအကြီးတန်းတာဝန်ရှိသူအန်ရော့ဟုတ်စိန်ကပြောပါတယ်။စုံစမ်းစစ်ဆေးမှုတွေအရတော့မီလောင်ကျွမ်းမှုကြောင့်တဲအိမ်1000လောက်ပျက်စီးသွားခဲ့ပြီး အဲ့ဒီက950ကတော့လုံးဝမီးလောင်ပျက်စီးသွားတယ်လို့ဘေးဒုက္ခခဲစေရေးနဲ့စီမံခန့်ခွဲရေးဌာနအငယ်တန်းဝန်ကြီး NMR Roman ကပြောပါတယ်မီးလောင်ကျွမ်းတဲ့အချိန်မှာအဲ့ဒီမှာရှိတဲ့လူတော်များများဟာအစ်ပွဲတော်ကျင်းပနေတဲ့နေရာမှာရောက်နေတာကြောင့်တည်ဆုံးတဲ့သူမရှိဘူးလို့ဘင်္ဂလားဒေ့ရှ်အနာပိုင်တွေကပြောပါတယ်မီးပေးသင့်သူတွေကိုကူညီဖို့အတွက်စံတန်ငွေ900နဲ့အမေရိကန်ဒေါ်လာ1000ကျွဲလောက်နဲ့ညီများတဲ့ဘင်္ဂလားဒေ့ရှ်တကာငွေ1.3 တန်းကိုအစိုးရကနေကနဦးအနေနဲ့အကူအညီပေးသွားမှာဖြစ်တယ်လို့လည်းအငယ်တန်းဝန်ကြီးကပြောပါတယ်ခင်ဗျာ
ကမ္ဘောဒီးယားနိုင်ငံမှာအွန်လိုင်းဂိမ်းကစားမှုတွေကိုပိတ်ပင်တဲ့အကြောင်းတနင်္ဂနွေနေ့ကကြေညာပါတယ်ဒီအွန်လိုင်းလောင်းကစားမှုတွေဟာကမ္ဘောဒီးယားနိုင်ငံတွင်းလောင်းကစားလုပ်ငန်းတွေမှာတရုတ်ရင်းနှီးမြှုပ်နှံမှုတွေပိုပြီးတော့အရှင်ဟွန်ကောင်းအောင်လုပ်ပေးနေတယ်လို့ဖြစ်နေတာပါဒီအွန်လိုင်းလောင်းကစားတွေဟာငွေတွေကိုမတရားရယူဖို့နိုင်ငံခြားကရာဇဝတ်သားတွေကအသုံးပြုနေတဲ့အတွက်အခုလိုမျိုးပိတ်ပင်တာဖြစ်တယ်ဆိုပြီးတော့ကမ္ဘောဒီးယားဆိုကကြေညာပါတယ်ကမ္ဘောဒီးယားနိုင်ငံရဲ့တောင်ပိုင်းကမ်းခြေမျိုးဖြစ်တဲ့ Sihanoukville ဟာဆိုလို့ရှိရင်လောင်းကစားတွေနဲ့တရုတ်လူမျိုးတွေပိုင်တဲ့လောင်းကစားရုံတွေရဲ့အချက်ချနေရာတစ်ခုလို့ဖြစ်လာပြီးတော့အဲဒီကနေပြီးတော့ online လောင်းကစားတွေကိုပါလှုပ်လာတာဖြစ်ပါတယ်ခင်ဗျာ
ဒီကနေ့ညပိုင်းအတွက်နောက်ဆုံးရသတင်းတွေကိုကိုရင်နိုင်နဲ့ကိုသားညွန့်ဦးတို့ပြောပြပေးခဲ့တာပါအခုဆက်ပြီးတော့မြန်မာနိုင်ငံဆိုင်ရာထိတ်တန့်ရောက်သတင်းလွှာတပုတ်ကိုထုတ်လွှင့်ပေးပါမယ်စီတင်မာနေတဲ့ရှမ်းမြောက်ပိုင်းမှာဒီကနေ့မှလည်းရှမ်းမြောက်ပိုင်းကုတ်ခိုင်နဲ့နမ်ဖက်ကာမှာမြမစစ်စခန်းကိုမြောက်ပိုင်းတပ်ကထပ်ပြီးတော့ဝင်ရောက်တိုက်ခိုက်တယ်လို့ကုန်းလုံတရားတစင်းလည်းဖျက်ဆီးရလို့စစ်တပ်အနီနာဝန်ကျင်ကဒေသခံပြည်သူတွေလုံခြုံရေးအထူးစိုးရိမ်နေကြပါတယ်ဒီလိုစိုးရိမ်နေကြတဲ့ပြည်သူလူထုလုံခြုံရေးကိုရှမ်းပြည်တောင်ပိုင်းတပ် RCSS ကနေမီလုံခြုံရေးတပ်နိုင်သမျှဆောင်ရွက်ပေးမယ်လို့လည်းပြောလိုက်ပါတယ်ဒီလိုစီရေးပဋိပက္ခတွေပုံမကြီးမမကျေပြန့်လာခင်မှာနှစ်ဖက်ကယုံကြည်ရတဲ့နှစ်ဖက်တပ်တွေကိုဩဇာလွှမ်းမိုးနိုင်မဲ့တပ်အင်အားစုတွေဝင်ရောက်ဖြေရှင်းပေးမှာပဲပြည်လည်နိုင်မယ်ဆိုပြီးအပြည့်ရဲ့တိုင်းရင်းသားခေါင်းဆောင်တဦးကသုံးသပ်ပါတယ်မတ်စုမွန်ကစူးစီးတင်ပြပေးထားပါတယ်ရှင
်ဟုတ်ပါတယ်တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့၃ဖွဲ့ပူးပေါင်းထားတဲ့ညီနောင်မဟာမိတ်တပ်ဖွဲ့တွေပြီးခဲ့တဲ့သတင်းပတ်ပြည်ဦးလင်စစ်တင်တန်းကြောင့်နဲ့နောင်ချုံမြို့မူရခိတ်ပါဝင်နေရာတချို့ကိုအင်အားသုံးဝင်ရောက်စီးနှင်တိုက်ခိုက်မှုတွေဖြစ်ပြီးနောက်ရက်ပိုင်းတွေမှာလည်းဇက်တိုက်ဆိုသလိုရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲမြို့ပါဝင်လာရှုကုတ်ခိုင်စတဲ့နေရာတချို့ကိုတိုက်ခိုက်နေတာဖြစ်ပါတယ်ဒီကနေ့မှာလည်းရှမ်းမြောက်ပိုင်းကုတ်ခိုင်နယ်နန်းဖက်ကအနီးကစစ်စခန်းတစ်ခုကိုမဟာမိတ်တပ်ကထတ်တိုက်ခိုက်သလိုကိုလုံဘက်ကိုသွားတဲ့တရားတစင်းနဲ့ကြိုးကြဖျက်ဆီးသွားလို့လမ်းမဆက်သွယ်ရေးခက်ခဲဖြစ်ပြီးဒေသခံပြည်သူတွေလုံခြုံရေးအထူးစိုးရိမ်နေကြပါတယ်ရှမ်းပြည်နယ်တိဘောမြို့ကပြည်သူ့လွတ်တော်ကိုယ်စားလှယ်ဟောင်းလက်ဖြင့်မြမရေးလေးလာသူဦးရထွန်းကသူတိထားသမျှအခုလိုပြောပြပါတယ
်ဒီနေ့ကတော့မနေ့ပိုင်းကအဲ့ဒီကုတ်ခိုင်နဲ့နန်းဖက်ကကြားဘက်မှာသက်ကန်တကူဝင်တိုက်တယ်လို့နောက်တစ်ခါကျွန်တော်တို့ကွန်းလုံးပဲသွားတဲ့တံတားအချိုးခံရတယ်လို့အဲ့ဒါတွေဆိုတော့ကြားတယ်လေအဲဆိုတော့ဟိုဓာရီကဘာတွေဖြစ်လာနိုင်မလဲလို့သုံးတိုက်ရနေတော့တက်ကဒီတစ်ဖက်တက်အပြစ်ခရရခဲထားတဲ့ဟာကတော့ခု31ရက်နေ့ဆိုလို့ရှိရင်ဒီလကုံရင်တော့ရက်ကဆုံးသွားပြီပေါ့အထပ်ပြီးတော့တိုးပေးလိုက်မယ်လို့တော့ကျွန်တော်မထင်တော့ဘူးအဲ့ဒီနောက်ပိုင်းမှာဒီစစ်စင်ရေးတွေအကြီးကျယ်လှုပ်လာနိုင်တာပေါ့နော်စစ်ရေးတွေအပြည့်အစုံလှုပ်လာတဲ့အခါကျတော့ကြီးလက်မှနေကြတဲ့ပြည်သူလူထုတွေကစစ်တမ်းခံရလို့အုံမယ်လို့ကျွန်တော်အဲ့လိုသုံးသပ်ပါတယ်
ဘလိုမျိုးမဟာမိတ်တပေါင်းစု၃ဖွဲ့ရဲ့တိုက်ခိုက်မှုတွေကြောင့်မူဆယ်မန္တလေးအဓိကဆက်သွယ်တဲ့လမ်းကြောင်းကျတဲ့တံတားတချို့ဖောက်ခွဲဖျက်ဆီးခဲ့ရတဲ့အပေါ်ပြည်သူလူထုခရီးသွားလာရေးနဲ့နေဆက်ကုန်စည်စီစဉ်မှုထိခိုက်စေခဲ့တယ်လို့ဒီရှမ်းမြောက်ပိုင်းတိုက်ပွဲကအချိန်ဘလောက်ကြာမလဲဆိုတာမခန့်မှန်းနိုင်လို့ပြည်သူလူထုတွေသတိဝရိယနဲ့သွာလာကြဖို့ရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီ RCSS ကကြေညာချက်ထုတ်ပြန်သတိပေးပါတယ်လာရှိုနမ်လန်ကြောက်ကူနောင်ချိုလမ်းကြောင်းတစ်လျှောက် RCSS ရှမ်းတောင်ပိုင်းတပ်တွေဘက်ကတက်တွေချထားပြီးလုံခြုံရေးတာဝန်ယူထားပေးမှာဖြစ်တယ်လို့CSS တောင်ပိုင်းရှမ်းပြည်တပ်မတော်ရဲ့ဒုတိယဗိုလ်မှူးကြီးစိုင်းဦးက VOA မြန်မာပိုင်းကိုပြောပါတယ်
။နောက်ဆုံးပြန်ရတဲ့အကြောင်းကဒီရတားတူတူပေါ့နော်။ဒီတော့လာရေးမှာသူတင်တော့ဂုတ်ထိတ်ပေါ့နော်။ဂုတ်ထိတ်အိုက်ဂုတ်ကင်းဟောသူတို့ပြင်နေတဲ့အချိန်မှာတချို့ကြီးတဲ့တွေကဒီကြောက်ကူတင်တော့ဘက်ကနေဒီငန်းနာဘက်ကိုသွားတဲ့တနာပေါ့နော်။သွားလို့ရတယ်ပေါ့နော်။ဒီတော့လာရေးမှာသူတို့လုံထုံမှုအတွက်ပေါ့ကျွန်တော်တို့ဒီအစီအစကနေပြီးတော့တက်နိုင်ကြလို့ပေါ့နော်။ဆိုလို့ချင်ရတယ်ကျွန်တော်တက်နိုင်တာဖြစ်ပါခေါင်းတမ်းမယ်ဆိုတဲ့အကြောင်းကျွန်တော်တို့ဒီလိုကြည့်နေတာပါ။
အခုလိုမျိုးညီနောင်မဟာမိတ်တပ်ဖွဲ့၃ဖွဲ့ဘက်ကအစိုးရတပ်စခန်းတွေကိုထိုးစစ်ဆေးတိုက်ခိုက်လာနေတဲ့အနေအထားမှာမြမတပ်မတော်ဘက်ကလည်းပြန်လည်တိုက်ခိုက်မှုတွေဖြစ်လာနေတဲ့အချိန်ပိုပြီးတော့ပြင်းထန်ဆိုးဝါးလာနိုင်တဲ့အနေအထားဖြစ်တာမို့ပြည်လဲအောင်ဖြေရှင်းနိုင်ရေးတစ်ဖက်လက်နက်ကိုင်တပ်တွေအပေါ်မှာဩဇာကြောင်းမဲ့တစ်ဖက်တပ်ကလက်ခံနိုင်မဲ့တပ်အင်အားစုတွေကဝေရောက်ညီနိုင်ဖြေရှင်းပေးတင်တယ်လို့အပြည့်ရဲ့လက်မှတ်ထိုးထားတဲ့ PNLO ဗဟုအမျိုးသားလူမျိုးရေးအဖွဲ့ချုပ်ရဲ့နိုင်ငံကဗိုလ်မှူးကြီးခေါဦးကစီးရေးပြိပခါတွေပြည်လဲရေးသူ့အမြင်အခုလိုပြောပါတယ်
ကျွန်တော်စဉ်းစားလို့ရတာတော့ဒီစစ်ပွဲဒီလောက်ကြီးမှဆက်လက်ပြီးတော့ရှေ့ကြမှုမဖြစ်အောင်ပေါ့။နောက်မကျေပြန့်အောင်ဒီတစ်ဖက်ကတောင်ရှိတဲ့သမ္မတော်ကပြန်ပြီးတော့တုံ့ပြန်လာရင်တုံ့ပြန်လာရင်စဉ်းစားတာကအခုဟိုဖွင့်နေတဲ့နေရာမှာမဟုတ်ဘဲနဲ့ဟိုအနောက်တဲအထိပေါ့လေ။ကျေပြန့်ပြန့်ဖြစ်သွားရင်တော့ကျွန်တော်တို့ဆွေးနွေးရပြန်ပြီးတော့သဘောထိုင်ဖို့အတွက်အထက်ခဲပါလိမ့်မယ်။အဲ့ဒါကိုကျွန်တော်ဆိုရည်နေတာ။ဒါကြောင့်ရတန်းရနိုင်အောင်ဈာခံအဖွဲ့ကြီးကြီးတွေပေါ့ဥပမာနှစ်ဖက်စလုံးကဆက်ဆံရေးကောင်းတဲ့အဖွဲ့တွေပေါ့ကွာတမတော်နဲ့လည်းဆက်ဆံရေးကောင်းတယ်နော်မြောက်ပိုင်းသုံးဘွဲ့အနေနဲ့လည်းဆက်ဆံရေးကောင်းတဲ့အဖွဲ့ကြီးတွေပေါ့ဥပမာဝါပလိုအဖွဲ့ကြီးမျိုးတွေကကြားဝင်ပြီးတော့လူကြီးသူမနေအားနေပြီးတော့ပြောဆိုညှိနှိုင်းရင်တော့ပုံကအဆင်ပြေမလားလို့ကျွန်တော်အကြံပေးကြတာဥပမာ KIO ကြီးကဲတင်တဲ့ဘောလကောင်ဝါကြီးကဲတင်တဲ့ဘောလကောင်ကျွန်တော်တို့ဆိုရတာမတော်တော့ကြီးကဲတရားတစ်ချက်ပေးယူလုပ်ပြီးတော့ဘယ်လိုတိုင်တွင်ကောင်းမလဲဆိုတာညှိနှိုင်းလိုက်ရင်တော့အဆင်ပြေမလို့စတာ
မြန်မာဆိုရဘက်ကတော့ဒီတိုက်ခိုက်မှုတွေကြောင့်မြန်မာရင်းချမ်းရေးလုပ်ငန်းစဉ်ကိုကြီးကြီးမားမားထိခိုက်မှုရှိတယ်ဆိုပြီးသတင်းစာရှင်းလင်းပွဲမှာပြောဆိုထားပြီးတွေ့ဆုံဆွေးနွေးကြဖို့တိုက်တွန်းထားပါတယ်။ပူပေါင်းမဟာမိတ်သုံးဘွဲဘက်ကတော့တွေ့ဆုံဆွေးနွေးမှုကိုမျှော်လင့်ထားပေမဲ့လို့တိုင်းရင်းဒေသတွေကမြန်မာစစ်တပ်ရဲ့ထိုးစစ်ကိုခုခံကာကွယ်တဲ့အတင်းနဲ့အခုလိုတံပြန်တိုက်ခိုက်ရတာဖြစ်တယ်လို့ပြောဆိုထားပါတယ်။အမေရိကန်ပြည်ထောင်စုဘက်ကလည်းသက်ဆိုင်တဲ့အဖွဲ့အစည်းတွေအားလုံးထိမ့်သိမ့်သိမ့်သိမ့်ဆောင်ရွက်ကြဖို့အမြင်မတူကွဲလဲမှုတွေကိုဖြေရှင်းနိုင်ရေးဆွေးနွေးညှိနှိုင်းမှုတွေလိုအပ်ပါကြောင်းတိုက်တွန်းထားပါတယ်ရှင်။
အဆုမမရှင်အခုဆက်ပြီးတော့တနင်္ဂနွေညရဲ့အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့မြမရေးဆွေးနွေးကောင်းကိုတင်ဆက်ပေးပါမယ်။မန္တလေးမြို့က140ကျော်တက်တန်းရှိတဲ့ရွှေနန်းတော်ကျောင်းကြီးကိုရှေးမှုမပြည့်ပြုပြင်ထိမ့်သိမ်းဖို့ကမ္ဘာအထိမ်းအမှတ်ရမုံငွေအဖွဲ့ကပံ့ပိုးတယ်လို့အမေရိကန်တန်ယုံကလည်းရမုံငွေထောက်ပံ့ပါတယ်။ရွှေကျောင်းပြုပြင်ထိမ့်သိမ်းရေးဘယ်လိုလှုပ်ဆောင်နေကြပါသလဲဆိုတာဒေါခင်ဆိုးဝင်းရဲ့အထူးစီစဉ်ဖြစ်တင်ဆက်ပေးထားပါတယ်ရှင်။
မင်းကြီးရဲ့နောက်ဆုံးမင်းတစ်ပါးဖြစ်တဲ့ဘရင်တီဘောမင်းဟာဖခင်မဲတော်မင်းတို့မင်းတရားကြီးကိုရည်စူးပြီးတော့1888ခုနှစ်မှာဒီရွှေချောင်းလို့ခေါ်တဲ့ရွှေနန်းတော်ကျောင်းကြီးကိုစောက်လို့လှူဒန်းခဲ့တာဖြစ်ပါတယ်။ဒီရွှေချောင်းတော်ကြီးဟာဆိုလို့ရှိရင်နှစ်ပေါင်း140ကျော်ကြာခဲ့ပြီဖြစ်တဲ့တကြောင်မလို့အမြဲတမ်းမှဆွေးမြေ့ပြီးတော့ဟောင်းနှုတ်နေပါပြီ။ဒီဆွေးမြေ့ဟောင်းနှုတ်နေတဲ့ဒီရွှေချောင်းတော်ကြီးကိုမြမလက်ရမူရီမပြတ်အောင်အမှုပညာတွေနဲ့လက်ရမပြတ်အောင်ထိမ့်သိမ်းဆောက်ရှောက်နေတဲ့လုပ်ငန်းတွေကိုစတင်နေပါပြီ။ရွှေချောင်းပြုပြင်ထိမ့်သိမ်းရေးလုပ်ငန်းတွေနဲ့ပတ်သက်လို့စိတ်ရှည်လက်ရှိလိုက်လံရှင်းပြသူကတော့ရွှေချောင်းပြုပြင်ထိမ့်သိမ်းရေးယုံစီမံကွက်ကဲသူလည်းဖြစ်စီမံကိန်းအင်ဂျင်နီယာလည်းဖြစ်တဲ့မတန်တာဖြူပါ
ဒီအမေရိကန်အစိုးရနဲ့မြန်မာနိုင်ငံအစိုးရကြားမှာပေါ့နော်ဒီနှစ်နိုင်ငံရင်ကျေးမှုပေါ့နော်အပေါင်းဖလှယ်ရေးစီမံကိန်းတစ်ခုဖြစ်ပါတယ်ဒီ2014ခုနှစ်ကနေစတင်ပြီးတော့ပေါ့နော်အမေရိကန်တပ်အမဲကြီးများရဲ့ဒီရင်ကျေးမှုထိန်းသိမ်းရန်ပုံငွေပေါ့နော် Ambassador Fund for Cultural Preservation ကနေရန်ပုံငွေရရှိပြီးတော့ပေါ့နော်ဒီကမ္ဘာအမွေနှစ်အဆောက်အအုံများထိန်းသိမ်းရန်ပုံငွေအဖွဲ့ WMF ကနေမှာတာဝန်ယူပြီးတော့ဒီပြုပြင်ထိန်းသိမ်းပါတယ်ဒီမြန်မာနိုင်ငံအနေနဲ့ဆိုလို့ရှိရင်တော့ပေါ့နော်မန္တလေးတိုင်းဒေသကြီးအစိုးရရဲ့ဒီတာဒနာရေးနဲ့ရင်ကျေးမှုဝင်ကြီးဌာနလက်အောက်မှာရှိရပေါ့နော်ရှေးဟောင်းသူတေသနာနဲ့အမျိုးသားပြရတဲ့ဦးစီးဌာနတို့နဲ့ပူးပေါင်းဆောင်ရွက်နေပါတယ်ရှင့်
ဒီစီမံကိန်းကိုဘယ်တော့မှစပြီးဆောင်ရွက်တာပါလဲ
ဒီစီမံကိန်းကို2014ခုနှစ်ကစပြီးဆောင်ရွက်ခဲ့ပါတယ်ရှင
်မန္တလေးမြို့ကဝါရင်ဗဘုပညာရှင်ကြီးဥက္ကံချွန်ကတော့ရှေးချောင်းကြီးပြုပြင်ထိမ့်သိမ်းတဲ့နေရာမှာကျွန်းသားဗဘုလက်ရာတွေကိုရှေးမှုမပြတ်ထိမ့်သိမ်းနေတာတွေနဲ့ပတ်သက်လို့ခုလိုပြောပြပါတယ
်ရှေးစရိုက်တွေလောက်သွားတဲ့လက်ရာတွေလေပျောက်သွားတဲ့ဟာတွေနောက်ပြက်သွားတဲ့ဟာတွေအဲ့ဒါတွေကိုဒီတို့ဒီလူအမေဘွယ်ပြေးတဲ့ဓာတ်ပုံပေါ်လေဓာတ်ပုံပါလိုက်ဓာတ်ပုံနဲ့လည်းကြည့်ပြီးတော့နမူနာတွေပြန်ကူးယူတယ်တိုင်ပင်ရတယ်ဆွေးနွေးရတယ်ပြီးတော့မှပုံကူးလို့ပြန်ပြီးလိုအပ်တဲ့နဲ့ပြန်ထည့်ထားတာ
အဲ့တော့ဒီလိုမျိုးလုပ်တဲ့အခါမှာရှင်းမှုမပြတ်အောင်ထိမ့်သိမ်းဖို့ကလည်းအရေးကြီးတယ်လေအဲ့ဆိုဆရာကြီးအဲ့လိုရှင်းမှုမပြတ်အောင်ထိမ့်သိမ်းနေနေရမှာဘလို့အခက်ခဲတွေရှိတယ်ခုကခင်မီနီးပညာတွေနဲ့နိုင်ငံခြားလာပြီးတော့အကူအညီပေးတဲ့အခါမှာကိုကရှိနေတဲ့ရှင်းဟုအမှုပညာပေါ့နော်အဲ့ဒီနှစ်ခုသဟဇာတာဖြစ်ရလားရှင်
อ๋อဖြစ်ပါတယ်ဖြစ်ပါတယ်အခက်အခဲပြရှိရောအခုနိပညာနဲ့တို့အကြံဉာဏ်ပေးတာနဲ့ပူးပေါင်းလို့ရပါတယ
်ရွှေချောင်းပြည်ရင်ထိန်းသိမ်းရေးစီမံကိန်းရဲ့ကြီးကြပ်ရေးမှုဥဝင်းတက်ကတော့ကိုတိုင်ကိုကြစနစ်တကျပြည်ရင်ထိန်းသိမ်းရတာကိုဂုဏ်ယူပါတယ်တဲ့
အာဂုဏ်ယူပါတယ်ဒါလို့ဆိုတော့ကျွန်တော်တို့သွားတာဟိုပါဘောကမ်ဘောဒီးယားစထိုင်အင်ဂျင်နီယာသူကကျွန်တော်နဲ့မိန်တွဲတယ်လေသူအန်ကာဝက်မှာလဲကျွန်တော်အဲ့လက်သွားတာထိုင်းအန်ကာဝက်ကျွန်တော်အဲ့လိုသွားအဲ့ရပညာရှင်ကတူတာကျွန်တော်တို့လည်းအဲ့ကိုပြန်သွားသွားရင်လည်းဆိုအဲ့ရအတွေ့အကြုံနဲ့ကိုရှေချောင်းကိုကျွန်တော်တို့ကိုဒီမှာရှိရဲ့ဟိုဟာကိုပြန်လုံးလုံးခွင့်ရတာပေါ့အဲ့တော့ကနည်းနည်းလေးဟိုဟာဖြစ်တယ်ဟိုဟာတော့နည်းနည်းလေးဒီကအတွေ့အကြုံနဲ့ဟိုဟာအတွေ့အကြုံ
နိုင်ငံခြားသားပညာရှင်တွေရဲ့ကျွမ်းကျင်မှုအကူအညီနဲ့ဆောင်ရွက်ရတဲ့လုပ်ငန်းတွေနဲ့ပတ်သက်လို့လည်းအခုလိုပြောပြပါရစေ။သူနဲ့လောရာပညာတော့မနေဘူးရတာပါ။ခက်ခဲရတော့တော်တော်များများရှိပါရှိရစွာ။ဘာဖြစ်လို့ဆိုတော့ကျွန်တော်အစ်တလောရာမှုဟောင်းဆိုဟိုလိုလဲလို့တကယ်ရှိအောင်မူရင်းပြတ်သွားမလား။ဒါပေမဲ့ဒီဆိုရင်ဆိုကြလို့ပြောလို့ရှိရင်ကျွန်တော်စားလို့တဲ့ဟာတူတိုင်းမူရင်းနဲ့
ตัวหมอหมูเนี่ยอันดับปาร์เซ็นต์หมดตัวอ่ะทุกโลจะนะอันดับปาร์เซ็นต์ไอ้หมูเนี่ยยอมหมดเลยครับจรุ่ยไปเนี่ยเนซีแกนชีพครับซีแกนชีพนี่ดูโลจะเนี่ยว่าเราอยากสอบได้ว่าเราก็เนเนจะเจ็ดตัวเนี่ยจะเอาชีฮาวอสอองนี่ปิ่เป็นทิ้งๆย่าล่ะสิทธิ์ชีอ่ะดูอันนี้เก่งๆเนี่ยสิทธิ์ชาหมดเลยรู้เลยรู้สู้ว่าเลยซิ้นปีบาเลยซิ้นปีเลยสว่าเนรอฉิ่งเนาะดูอะไรไม่พอตนเราถึงบ่เนาะตรุปัญญาชินเนี่ยแล้
လချင်းကတော့ကျွန်တော်ဒီလေကားတစ်စင်းနှစ်စင်းဆိုကုသလူချင်းဒီအတွက်ကျွန်တော်တို့ပြင်ဆင်နေရဒီအတွက်ပြင်ဆင်မှာဆိုရင်သူတို့ပြင်ဆင်ရတန်းပြီးတော့ကိုလုတ်ချင်တယ်အဲ့လိုလုတ်လို့မရဘူးသူတို့ဒီနေ့ကစပါဆန်မှာတော့သွားတယ်ဒီဘက်မှာတိုးကြိုက်နေတယ်ဒီနိုင်လည်းပေါ့သူရဲ့အကြံဉာဏ်ကြီးရှေးလာဆိုရင်တို့ရာမီတိုင်းနိုင်ငံသားတွေနောက်လာရင်ကျွန်တော်တို့ဒီလေကားကိုဖွင့်ပေးရမှာဖွင့်ပေးပြီးလို့ရှိရင်ကျွန်တော်ဒီလေကားကိုပိတ်မှာပေါ့ပိတ်မှာဆိုလို့ရှိရင်တော့ပြပြနေချိန်မှာအန်တရယ်ဆိုတာပြောလို့မရဘူးလေဒီကအဲ့တော့ပါပဲအဲ့တော့ကျွန်တော်တို့ကခုဒီအဓိကတော့ safety ဖြစ်ဖို့အဲ့ safety ကိုကျွန်တော်ကပြင်ဆင်ရတာလဲ့ပါတယ်ဟိုအားလုံးရှေးလာမှာနိုင်ငံသားဟိုအားလုံးပြန်ရောက်ကြရှေးဟော
င်းပစ္စည်းတွေကိုခင်မီမြင့်ပညာနဲ့ပြုပြင်ထိန်းသိမ်းရတဲ့အတွက်ရေရှည်ခံမဲ့အကျိုးအတွက်လည်းအားရကျေနပ်မိတယ်လို့ဆိုပါရစေ
။ကျွန်တော်တို့တိုင်းတိုင်းတို့ချိန်ပေါ့သူကအဲ့တော့ချိန်ကတချို့ကမပြီးသေးဘူးလားမပြီးသေးဘူးလားပေါ့ဒါကြီးအဲ့ဒါပါပဲတလားအာဒါပေမဲ့ဒီသူတို့လှုပ်ထားတဲ့ဟာကျွန်တော်တို့အထင်ပေါ့နော်ဒါကိုကဒီကဝန်ကြီးမဖောင်ရဲ့ဝန်ထမ်းရဲ့တော့မဟုတ်ဘူးသူတို့လှုပ်ထားတဲ့အမြင်နဲ့ဆိုလို့တကယ်နောက်ထပ်သူတို့လှုပ်ထားနှစ်ပေါင်းရာကျော်တိခံနိုင်ရဲ့ပေါ့
ဒီဝရဏာကိုပေါ့နော်ဒီ19ရာစုနှောင်းပိုင်းဒီလက်သမားအတတ်ပညာအတိုင်းပြန်လဲပြုပြင်ထိန်းသိမ်းခြင်းရဲ့ဒီဝရဏာနဲ့ပေါ့နော်ဆက်ဆက်နေတဲ့အမောမန်းတွေဒါတွေပေါ့နော်ဒေတာကန်တက္ကသိုလ်ကဒီကျောင်းသားကျောင်းသူတွေနဲ့ပေါ့ကျောင်းသားကျောင်းသူတွေရဲ့အင်အားနဲ့ပြန်လဲပြုပြင်ထိန်းသိမ်းခြင်းလုပ်ငန်းတွေရဲ့ပြီးလို့ရှိရင်ဒီပျက်စီပျောက်ဆုံးသွားတဲ့ပေါ့နော်ဒီပပုလက်ရတွေဒါတွေကိုပြန်လဲအစားထိုးတဲ့လုပ်ငန်းနဲ့ဒီဝရဏာနဲ့ပေါ့နော်ထိဆက်နေတဲ့ဒီအုတ်လီကားတွေပေါ့နော်တရက်ကင်လီကားတွေကိုပြန်လဲထိန်းသိမ်းခြင်းလုပ်ငန်းတွေဆောင်ရွက်နေပါတယ်ရှင်
ဒီကဒီရုပ်ကိတ္တအမတန်မှလက်ရလည်းမြောက်တယ်ပေါ့နော်တကယ်ကိုရှေးဟောင်းပစ္စည်းတွေပေါ့ဒီလိုမျိုးဟာတွေမပြောက်ပြက်သွားအောင်တပီးတော့ဘယ်လိုများထိမ့်သိမ့်လဲ
ဟုတ်ကဲ့ဒီအခုဆိုလို့ရှိရင်ပေါ့နော်ဒီ project ရဲ့ဒီတစိ့တစ်ပိုင်းနေနေပေါ့နော်ဒီ documentation ဆိုတဲ့ဒီမှတ်တမ်းမှတ်ရပြည့်စုံခြင်းလုပ်ငန်းတွေလုပ်ကြရတယ်ပေါ့နော်အဲ့တော့ဒီတမီးတို့ဒီပြုပြင်တဲ့လုပ်ငန်းတွေမစတင်ခင်မှာဒီရွှေချောင်းကြီးမှာရှိတဲ့နယံဘော်ကပေါ့နော်အမောမန်းတွေဒါတွေကိုဓာတ်ပုံမှတ်တမ်းနေပြီးလို့ရှိရင် laser scanning နေပြီးလို့ရှိရင်ဒီ AutoCAD drawing နေတော့ပေါ့နော်ဒါတွေနဲ့မှတ်တမ်းတင်ပြီးတော့တင်ဆက်ထားပါတယ်ရှင်အ
ဲ့တော့တခုပြောက်သွားရင်သိတာတာပေါ့နော
်ဟုတ်ကဲ့တမီးတို့မှာမှတ်တမ်းနေအားလုံးရှိတဲ့အတွက်ဒီပြောက်ဆုံးသွားခဲ့လို့ရှိရင်သိပါတယ်ရှင်
အဲ့တော့အတုနဲ့အစစ်နဲ့ဘယ်လိုခွဲမလဲတကယ်လို့သူတို့ကအစစ်ကိုဖြုတ်ပြီးအတုကိုလာတတ်ထားမယ်ဆိုပါတော့
ဟုတ်ကဲ့အဲ့တကယ်ပေါ့နော်ဒီမူရင်းလက်ရမှာဆိုလို့ရှိရင်သူကဒီပေါ့နော်တစ်ဆေတယိုးကင်ထားတဲ့အတွက်ဒီမှာဟင်းသားပရားတွေပါတယ်ပြီးလို့ရှိရင်သူ့မှာဒီရွှေပေါ့နော်ရွှေပိန်းချထားတဲ့လက်ရတွေမြင်ရပါတယ်ဒီနောက်ပိုင်းအစားထိုးတဲ့အယုတ်တွေမှာဆိုရင်တော့ဟင်းသားပရားလည်းမတွေ့ရတော့ဘူးဒီရွှေပိန်းချလက်ရလည်းမတွေ့ရတော့ပါဘူးရှင်ဟုတ်ကဲ့
အတရားဆိုရင်လားလေလူမတမာလူတွေပေါ့လေရှေးဟောင်းပစ္စည်းရောင်းဝယ်တဲ့လူတွေပါလေပေါ့နော်လူလာပြီးတော့လူမလို့အောင်သူတို့လုံချုံရင်းအပိုင်းနေနေရောသူတို့ဘလို့တက်ဘလို့လွတ်ဆောင်ရထားတာရှိတယ
်ဟုတ်ကဲ့အဲ့ဒီထိန်းသိမ်းရေးအပိုင်းနေနေဆိုလို့ရှင်တော့သူတို့ရဲ့ဒီ War Monument Fan ကတာဝန်ရှိရပေါ့နော်ဒီ Site Management နဲ့ပတ်သက်လို့ရှင်တော့ဒီသာသနာရေးနဲ့ယဉ်ကျေးမှုဝန်ကြီးဌာနဒီရှေးဟောင်းသုတေသနနဲ့အမျိုးသားပြတဲ့ရဲ့အမျိုးသားပြတဲ့ဦးစီးဌာနရဲ့လက်အောက်မှာပေါ့နော်ဒီစီမံခန့်ခွဲမှုအပိုင်းတာဝန်ရှိပါတယ်ရှင်
တွဲမိုင်းကြတော့အပြင်နောက်ပေါ့နော်ဟိုမွေးတံလေးတံမခံရတဲ့ခါကျတိတ်မပြည့်စည်ပေါ့ဆိုတော့ဒီအတွဲမိုင်းပြုပြင်ထိန်းသိမ်းရောလုပ်ဖို့ရှိပါလား
အဲ့ဒါကတော့ပေါ့နော်အနေဒီ funding ပေါ့နော်ဒီတမီးတို့ဒီ funding ရတဲ့ပုံမှာလည်းမူတည်တယ်အဲ့ဒါအပြင်ကိုဒီချွေချောင်းကြီးမှာလက်တလောကြုံတွေ့နေရတဲ့ဒီအကြီးဆုံးပြဿနာကြတမီးတို့အပြင်ဘက်တွေပေါ့နော်ဒီရာသီဥတုနဲ့ဓာတ်ရိုက်ထိတွေ့ရအပိုင်းနေဆိုတော့အဲ့ဒီဒီအပြင်ဘက်တွေကိုပဲဦးစားပေးပြီးတော့လှုပ်ဆောင်ပြီးတော့ဆောင်ရွက်နေပါတယ်ဒီမင်းနှုံမင်းကြီးပေါ့နော်နှဲ့ရဆန်သွားတယ်အဲ့တော့ဒီမင်းနှုံမင်းကြီးနှဲ့ရဆန်တဲ့အခါမှာတားတော့ဒီပေါ်မင်းကနေပြီးတော့ဒီဖခင်အတွက်ရည်စူးပြီးတော့အလှူတစ်ခုပြုလုပ်ချင်တယ်ပေါ့အဲ့ဒီမင်းနှုံမင်းဒီနေခဲ့တယ်ပေါ့နော်မင်းနှုံမင်းဒီနေခဲ့တဲ့အဆောင်ကြီးကိုရွှေ့ပြီးတော့ဒီလက်ရှိနေရာမှာကျောင်းပေါ့နော်ဘုန်းကြီးကျောင်းအဖြစ်လှူဒန်းခဲ့တာပေါ့ဒါပေါ့နော်ဒီဝရဏာကိုပြုပြင်ပြီးတဲ့နောက်မှာဒီ တန်းစင်မိသားပေါ့နော်လက်ရံပန်းများတွေအမောမန်းတွေကိုပြန်လဲတက်ဆင်တယ်ပြီးလို့ရှိရင်ဒီပျက်စီးပျောက်ဆုံးသွားတယ်ပေါ့နော်ပပုတွေကိုပြန်လဲစားထိုးတာဒါဆိုလို့ရှိရင်ဒါဝရဏောအပြည့်အစုံပေါ့နော်ဒီကုန်းမောင်ခင်ဟန်တိုင်းမြင်ရတဲ့အပိုင်းဖြစ်ပါတယ်ဒါဆိုလို့ရှင်ဒါဝရဏမပြုတ်ခင်မပြုတ်ပြင်ခင်မှာပေါ့နော်တွေ့ရတဲ့အခြေအနေဖြစ်တယ်ဒီမှာဆိုရင်ဒီတိုင်လုံးတွေကဆွေးမြင့်နေပြီးတော့ပေါ့နော်ဒီမှာဒါဆိုလို့ရှင်ကုန်းမောင်ခေရိုးရာကဆောက်လုပ်ခဲ့တဲ့မြေဆိုင်စနစ်မဟုတ်တော့ဘဲနဲ့ပေါ့နော်ဒီကွန်ကရစ်ခုံပေါ်မှာဒါတင်ထားတယ်ပေါ့ပြီးတော့တိုင်တွေကအရန်ကိုတိုးသွားတယ်ပေါ့နော်ပြီးလို့ရှင်ဒီကျန်းကင်းတွေခင်းတဲ့အခါမှာလည်းကုန်းမောင်ခေကလို့ဒီရက်မရှူစနစ်ကိုမဆောက်တော့ဘဲနဲ့ပေါ့နော်ဒီတိုင်တွေမှာနှစ်ဖားလုံးကပ်ပြီးတော့သူကဒီထောက်တန်းကိုရက်မောက်တင်လိုက်တယ်ဒီအခုရွှေနန်းတော့ကြာမှာပေါ့နော်လက်ရှိအဓိကပေါ့နော်ပြပြင်ထိနေနေအပိုင်း၄ပိုင်းရတော့ပေါ့နော်ဒီဝရဏာကိုဒီကုန်းမောင်ခေပေါ့နော်လက်သမားအတက်ပညာအတိုင်းအဲဒီထုတ်ဆွေရမရှူဆောက်လုပ်နေနေပြန်ပြီးတော့ဆောက်လုပ်တာ၄ပြီးလို့ရှိရင်ဒီဝရဏာမှာဆက်ဆက်နေတဲ့အမွန်ပန်းတွေပေါ့နော်ဒီနေရာရုပ်တွေကိုဟိုပြပြင်ထိထိသိမ်းရေးလုပ်ငန်းတွေပေါ့နော်အဲ့ဒါတွေဒီပျက်စီးပြီးပျောက်ဆုံးသွားတယ်ပေါ့နော်ဒီပပုအစိတ်အပိုင်းလေးတွေပြန်ပြီးအစားထိုးတဲ့လုပ်ငန်းတွေပြီးတော့ဒီရွှေချောင်းကြီးမှာပေါ့နော်ရွှေချောင်းကြီးရဲ့အနီးတစ်ဝိုက်မှာရေစီးရေလာကောင်းမွန်မှုအတွက်ဒီပေါ့ drainage စနစ်တွေကိုကောင်းမွန်အောင်လုပ်တဲ့ဆိုပြီးတော့၄ခုရှိပါရဲ့ရှင
့။အဲ့ဒါလေအစ်စ်လား
။ဟုတ်ပါအစ်စ်ဒါသမီးတို့တန့်ရှင်လုပ်ပြီးသားရဲ့အပိုင်းလေး။ तू ကဟိုဘက်မှာဆိုရင်အနေဒီဟိုကတိတာရယ်ခဏလာပါ။ဟုတ်ပါတယ်မော။ဒါပေမဲ့ဟိုဘက်မှာဆိုရင်ရေနံကြီးနဲ့ပိတ်နေတာ။ခုဒီပြန်ပြူပြင်းနေပြန်ပြူပြင်းပြီးရဲ့အခါမှာဒီမှာစစ်စေးတွေပြန်ပေါ်လာတယ်သူရဲ့ဒီအစိတ်အပိုင်းလေးတွေဟိုပေါ်ပပူးထူးတဲ့အပိုင်းလေးတွေဒီတေးမြင်ရတယ်ပေါ့အသေးစိတ်မြင်ရတယ်ပေါ့ဟုတ်ကဲ့
ကဲဒီဝရဏာကြီးပြင်ဖို့ဘယ်လောက်လောက်ကြာလဲဒီ
အဲဒီဝရဏာပြင်ဖို့ကိုတမျိုးဒီ2016ပေါ့နော်ဒီအော်တိုဝါလောက်ထရာစပြီးတော့ဒီအနောက်ဘက်ဝရဏာစပြီးပြုပြင်နေတာပေါ့နော်အခုဆိုရင်ဒီအရှိဘက်အချမ်းရောက်လာပြီ
ဘယ်နဲ့ဘယ်နဲ့ပိုင်းပြီးသွားပြီလဲ
ဟုတ်ကဲ့တမီးတို့အခုဆိုလို့ရှိရင်ဒီနှစ်ချမ်းပေါ့နှစ်ချမ်းပြီးသွားပြီငါထက်နှစ်ချမ်းကျန်ပါလေရှင်ဟုတ်ကဲ့
ဒီရွှေချောင်းကြီးဟာတရက်ကင်းအုပ်လေကားကြီး90တတ်ထားတဲ့ရရနာဘုံခေအမွန်ပိုင်းတွေတတ်ဆင်ထားပြီးတော့အတွင်းအပြင်မှာလဲရွှေဘင်းကြီးချထားခဲ့ပြီးတော့ဒုတိယကဘာစစ်ဘေးဒဏ်ကနေလွတ်မြောက်ခဲ့တဲ့ရရနာဘုံခေအဆောက်အုံကြီးဖြစ်ပါတယ်ပြင်စမတန်ဃာယနာတင်ရရနာဘုံမြို့ကိုတည်ထားခဲ့တဲ့ဘဝရှင်မင်းတို့မင်းတရားကြီးဟာ1880ခုနှစ်မှာနိုင်ရဆန်ခဲ့ပါတယ်သူ့ရဲ့ထီးနန်းကိုစက်ခံခဲ့တဲ့တားတော်တီဘောမင်းကညနန်းဆန်ကျော်ရွှေနန်းတော်ကြီးပေါ်မှာရှိတဲ့မင်းတို့မင်းကြီးနိုင်ရဆန်ခဲ့တဲ့နန်းဆောင်နဲ့ဓနုဆောင်ကိုတက်ကြွ1240ပြည့်နှစ်သတင်းကြိုလာပြည့်စွာ3ရက်နေ့မှာဖြုတ်သိမ်းခဲ့ပြီးတော့မဟာအတုလဝိဇယာယာမတိုက်မဟာယန္တရိုင်းနှစ်ခုကြားအရှိတောင်တောင်မှာဘုန်းကြီးကျောင်းအဖြစ်ပြောင်းရွှေ့တည်ဆောက်ခဲ့ရမှာတက်ကြွ1245ခုဒဇာမုံလာဇန်တရက်နေ့မှာပြီးစီးခဲ့ပြီးတော့ကုန်ကြငွေအဲ့ဒီခေတ်ကာလကကျပ်3,200ကတုံးဆွဲခဲ့တာဖြစ်ပါတယ်ရှင်ဒီရွှေနန်းတော်ကျောင်းကြီးကိုပြည်ရင်းပြည်ပကကျွမ်းကျင်ပညာရှင်တွေနဲ့ရှေးမူမပြည့်ထိမ့်သိမ့်နိုင်တယ်လို့တခြားမြမပြည်တော်မှာရှိတဲ့ရှေးဟောင်းဝင်းနစ်တွေကိုလည်းရေရှည်ထိမ့်သိမ့်နိုင်အောင်ပြည်သူတွေကြားအသိပညာတိုးအောင်ပညာပေးဖို့လိုအပ်တာမို့အထက်တန်းကျောင်းတွေမှာဘုဟုတုတ္တတိုးအောင်ရွှေကျောင်းပြုပြင်ထိမ့်သိမ့်ရေးအဖွဲ့သားတွေကဆောင်ရွက်နေကြကြောင်းသတင်းကောင်းပို့လိုက်ပါတယ်ရှင
်မန္တလေးမြို့ရွှေကျောင်းပြည်ပြင်ထိမ့်သိမ်းရေးနဲ့ပတ်သက်ပြီးတော့ဒေါခင်စိုးဝင်းမင်းမြန်းတင်ဆက်ထားတာကိုနားဆင်ကြရတာပါ VOA ကအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို VOA ရဲ့ internet ဆာမျက်နှာ burmese.voanews.com မှာနားဆင်နိုင်တယ်လို့ VOA ရဲ့ Facebook ဆာမျက်နှာ VOA Burmese News မှာလည်းနားဆင်နိုင်ပါတယ်ရှင်
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ် ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်။VOA မြန်မာပိုင်းရဲ့တနင်္ဂနွေညဘက်အစီအစဉ်တွေကိုလိုင်းဒိုမီတာ25 kHz 11965 လိုင်းဒိုမီတာ32 kHz 9383လိုင်းဒိုမီတာ51 kHz 9885နဲ့လိုင်းလမီတာ190 kHz 1905တို့ကနေဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုစတိုက်ထုတ်လွှင့်မဲ့ဒုတိယပိုင်းနိုင်ရွက်မှာတော့ပြည်တွင်းသတင်းသုံးသပ်ချက်နဲ့အတူမြမပြည်မှပေးစာများကဏ္ဍနဲ့ကဘာတလွားထူးခြားဆံပြသတင်းများအစီအစဉ်ကိုလည်းတင်ဆက်ပေးသွားမှာဖြစ်ပါတယ်။အခုအရင်ဆုံးတော့သတင်းစာဆရာဦးစီသူအောင်မြင့်ရဲ့ပြည်တွင်းသုံးသပ်ချက်ကိုနားဆင်ရပါမယ်။ပြည်ဦးလွင်နှောင်ချူတိုက်ခိုက်မှုဘာအကျိုးဆက်တွေဆက်ပြီးတော့ဖြစ်မလဲဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါ။မိုင်းအင်ဂျင်နိုင်ကအကူအညီတင်ဆက်ပေးထားပါရဲ့ရှင်။
ခုရက်ပိုင်းရေရဲရေးဖြစ်စဉ်ကိုထိုးနှက်လိုက်တဲ့ပြဿနာတစ်ခုကတော့မန္တလေးမူဆယ်ပြည်တော်စုကားလမ်းပေါ်ကပြည်ဦးလွင်နဲ့နောင်ချိုကနေရာ၅ခုကိုမြောက်ပိုင်းမဟာမိတ်လက်နက်ကင်တပ်ဖွဲ့တွေကဝင်ရောက်တိုက်ခိုက်ခဲ့တဲ့ကိစ္စပါပဲ။ပူပြီးထူးခြားတာတစ်ခုကတော့လုံခြုံရေးအကောင်းဆုံးလို့ဆိုတဲ့ပြည်ဦးလွင်တပ်မြုပ်မှာတည်ထားတဲ့တပ်မတော်နှီးပညာတက်ကတူရှော့တိုက်ဒုံးသီးတွေနဲ့ပစ်ခတ်တိုက်ခိုက်ခံရခြင်းပါပဲ။အောက်တိုဘာ15ရက်နေ့မနက်လယ်ယာကြီးတိုင်းသာလက်နက်ကင်တွေရဲ့ဝင်ရောက်တိုက်ခိုက်မှုဖြစ်စဉ်မှာတပ်မတော်ဘက်ကအရာရှိစစ်သည်9ယောက်ကြဆုံးပြီးရဲတပ်ဖွဲ့ဝင်3ယောက်လည်းကြဆုံးတယ်လို့တပ်မတော်ဘက်ကသတင်းထုတ်ပြန်ထားပါတယ်။ရခိုင်ပြည်နယ်ဘက်မှာတပ်မတော်နဲ့အေအေရခိုင်လက်နက်ကိုင်တွေတိုက်ပွဲဆက်ပြီးဖြစ်ပွားနေခြင်း။မြောက်ပိုင်းမဟာမိတ်3ဖွဲ့ကလည်းတပ်မတော်အနေနဲ့မြန်မာနိုင်ငံမြောက်ပိုင်းပါဝင်ရခိုင်ပြည်နယ်ဘက်မှာထိုးစစ်တွေရပ်ပေးဖို့မရရင်နောက်ဆက်တွဲဆိုးကျိုးတွေဖြစ်ပေါ်လာနိုင်တယ်ဆိုပြီးတတိပေးချက်ထုတ်ပြန်ပြီးချိန်နောက်ပိုင်းပေါ်ပေါက်လာတဲ့တိုက်ခိုက်မှုပါ။ဒီတိုက်ပွဲတွေကနေတိုင်းသားလက်နက်ကိုင်တွေကဘယ်လို message တွေပေးချင်တာလဲ။တမတော်နဲ့အစိုးရဘက်ကရောဘလို့တုံ့ပြန်လာနိုင်တယ်လဲအဲ့ဒါတွေဟာငြိမ်းချမ်းရေးအတွက်ဘလို့အကျိုးသက်ရောက်မှုရှိနိုင်မလဲဆိုတာကုတပတ်ဆွေးနွေးတင်ပြသွားပါမယ
်ဖြစ်စဉ်အချင်းကိုပြန်ရှင်းပြရရင်အဲ့ဒီနေ့ကပြည်ဦးလွင်နဲ့နောက်ချိုကနေရာ၅နေရာကိုရခိုင်အေအေတအောင်းပလောင်နဲ့ကိုကန့်တပ်ဖွဲ့တွေပူးပေါင်းထားတဲ့မြောက်ပိုင်းမဟာမိတ်လက်နက်ကိုင်ဖွဲ့တွေဝင်ရောက်တိုက်ခိုက်ပါတယ်မြမတက်မတော်ရဲ့တက်မျိုးလို့ခေါ်တဲ့ပြည်ဦးလွင်ကတက်မတော်နီးပညာတက်သူကိုတယောက်ခုမမရှော့တိုက်ဒုံးသီးတွေနဲ့ပြစ်ခတ်ခဲ့တယ်လို့လူတယောက်တည်းတယောက်တန်ရာရအဆောက်အုံနဲ့မော်တော်ကားတချို့ပျက်စီးခဲ့ပါတယ်။နောက်တနေရာကတော့ပြင်ဦးလွင်အဝင်းက Asia Wall Tollgate နဲ့မူရစ်စေးဝါစစ်စေးရေးဂိတ်ပါ။ကားပေါ်ကနေ RPG ပခုံးတန်းဒုံးကျည်နဲ့ပြစ်ခတ်တာခံခဲ့ရပြီးလူအသေးပြောက်တော့မရှိပါဘူး။နောက်တနေရာကတော့နောင်ချိုနဲ့ကြောင်မဲကြားဂုတ်တွင်းတံတားကိုစောင့်နေရဲကင်းတိုက်ခိုက်ခံရပြီးရဲတပ်ဖွဲ့ဝင်3ယောက်စစ်ကူသွားတဲ့တပ်မတော်သား9ယောက်ကြာဆုံးပါတယ်။တံတားလည်းဖောက်ခွဲဖျက်ဆီးခံရပါတယ်။အလားတူနောင်ချိုစစ်စေးရေးဂိတ်လည်းတိုက်ခိုက်ခံရပြီးတပ်မတော်သား2ယောက်နဲ့အရဲသား1ယောက်သေဆုံးပါတယ်။နောင်ချိုကတရင်ဌာနချုပ်စခန်းကတော့အဝေးကနေပြစ်ခတ်ခံရပေမဲ့အထိကိုက်အကြဆုံးမရှိပါဘူးဖြစ်စဉ်တစ်ခုလုံးကိုခြုံငုံသုံးသပ်ကြည့်ရင်လက်နက်ကင်တိုင်းသားတွေအနေနဲ့တက်မတော်ရဲ့လုံခြုံရေးအကောင်းဆုံးနယ်မြေတဲထီရောက်အောင်ဝေရောက်တိုက်ခိုက်နိုင်တယ်ဆိုတာပြသခဲ့တယ်လို့နိုင်ငံရဲ့အရေးကြီးဆုံးမန္တလေးမူဆယ်ကုံသွယ်ရေးလမ်းကြောင်းကြီးကလည်းအချိန်မရွေးဖြတ်တောက်နိုင်တယ်ဆိုတာကိုပြသခဲ့ပါတယ
်ဖြစ်စဉ်နဲ့ပတ်သက်ပြီးတက်မတော်ဘက်ကတော့အခုရက်ပိုင်းအတွင်းသူတို့အနေနဲ့ရှမ်းမြောက်နဲ့ရခိုင်ပြည်နယ်မှာဘိန်းချက်စခန်းတွေမူရစေဝါတွေအမြောက်များဖမ်းမိခဲ့တယ်။အဲ့ဒီဖြစ်စဉ်ကြောင့်မြောက်ပိုင်းလက်နက်ကိုင်တွေကဝင်ရောက်တိုက်ခိုက်တာဖြစ်နိုင်တယ်ဆိုပြီးဆွတ်ဆွဲခဲ့ပါတယ်။ထုံးစံတိုင်းဆွတ်ဆွဲချက်ကိုတိုင်းသားလက်နက်ကိုင်တွေဘက်ကပယ်ချခဲ့ပါတယ်။တကယ်တော့ပြီးခဲ့တဲ့2018နှစ်ကုန်ပိုင်းတပ်မတော်ဘက်ကရှမ်းမြောက်အပါအဝင်စစ်တပ်ကြီး၅တိုင်းမှာအပြစ်ခတ်ရက်စဲထားမယ်လို့ကြေညာခဲ့ခြင်းကစတိုင်းသားလက်နက်ကိုင်တွေဘက်ကလည်းအပြန်အလှန်သဘောထားကြေညာချက်တွေထုတ်ခဲ့ကြပါတယ်။လက်နက်ကိုင်တပ်ဖွဲ့အများစုကစစ်တပ်ကြီး၅တိုင်းမှာအပြည့်ရကျင်ညာပေမဲ့ရခိုင်ပြည်နယ်မပါတာကိုတော့မဝင်မကြခဲ့ကြပါဘူး။အလားတူအေအေနဲ့မဟာမိတ်လှုပ်ထားတဲ့မြောက်ပိုင်းလက်နက်ကိုင်မဟာမိတ်အဖွဲ့ကလည်းစစ်တပ်၅တိုင်းအပြင်ရခိုင်ပြည်နယ်မှာပါထိုးစစ်ဆင်တာတွေရပ်တန့်ပေးဖို့တောင်းဆိုမှုရှိခဲ့တာပါ
။ကြားထဲမှာအစိုးရနဲ့မြောက်ပိုင်းလက်နက်ကိုင်အဖွဲ့တွေ NCA လမ်းကြောင်းပေါ်ရောက်လာအောင်ဆွေးနွေးမှုတွေလုပ်နိုင်အောင်တပ်မတော်ဘက်ကအပြည့်ရတက်တန်းတိုးမြှင့်ပေးခဲ့တယ်လို့ဆိုပါရယ်။ဒါပေမဲ့လက်တွေ့ရခိုင်ပြည်နယ်မှာတိုက်ပွဲတွေမရက်ဆဲခဲ့သလိုဆွေးနွေးမှုတွေလည်းတိုးတက်မှုတစုံတရာမရခဲ့ပါဘူးအခုနောက်ဆုံးတိုက်ခိုက်မှုဖြစ်စဉ်အပြီးနောက်ပိုင်းမှာတော့တက်မတော်ဘက်ကအပြစ်ရက်တက်တန်းတိုးဖို့ဖြစ်နိုင်ခြေအတော်နေသွားပါပြီ ဖြစ်စဉ်ကိုကြည့်ရင်ပြည်သူလူထုရဲ့အသက်အိုးအိမ်စည်းစိမ်လုံခြုံရေးကိုတာဝန်အပြည့်အဝယူထားတဲ့တပ်မတော်အတွက်တာဝန်ကျေပါရဲ့လားဆိုတာမေးခွန်းထုတ်ရမှာဖြစ်ပါတယ်။လာတိုက်ခိုက်တဲ့လက်နက်ကင်တွေကိုပဲအပြစ်တင်နေလို့မပြေသေးပါဘူး။ရှေ့ပိုင်းမှာလည်းတရုတ်နယ်စပ်ကလက်နက်အများအများရန်ကုန်ကိုတည်ရန်ကုန်ကနေရခိုင်ပြည်နယ်ဘက်ပြန်တည်ပြီးအခုနောက်ဆုံးရခိုင်ပြည်နယ်မှာအေးတပ်ဖွဲ့ကတပ်မတော်ကိုတိုက်ပွဲဆင်ပြသခဲ့ပြီးပါပြီ။ဒီလိုလက်နက်တွေမူရည်စေးဝါးတွေအရှိတ်ဘက်နေဆက်ကနေအနောက်ဘက်နေဆက်ရောက်အောင်တည်ယူနေနိုင်တာဟာဘလို့လုံခြုံရေးအားနည်းချက်တွေကြောင့်လဲဆိုတာပြန်စဉ်းစားသုံးသပ်ဖို့လိုပါတယ်။အထူးသဖြင့်တပ်မတော်ခေါင်းဆောင်တွေဟာနိုင်ငံရေးစီးပွားရေးကိစ္စတွေထက်တိုင်းပြည်လုံခြုံရေးပြည်သူတွေရဲ့အသက်အိုးအိမ်နဲ့စီးပွားရေးလမ်းကြောင်းကာကွယ်ရေးအတွက်ပိုပြီးအားစိုက်တင်ပါတယ်။ဒါ့အပြင်လက်ရှိတိုင်းရင်းသားလက်နက်ကိုင်တွေနဲ့ပဋိပက္ခကိုအကြမ်းဖက်တောင်းချမ်းမှုဖြစ်သတ်မှတ်မလား။အကြမ်းဖက်တောင်းကျမ်းမှုဆိုရင်တော့နိုင်ငံရေးဆွေးနွေးဖို့ပြည်လဲအောင်လုပ်ဖို့လုံးဝမလိုအပြုတ်တိုက်ဖို့ပဲရှိပါတယ်။တကယ်လို့နိုင်ငံရေးပြဿနာလို့သုံးသပ်ရင်တော့ရောက်တဲ့နေရာကနေအပြစ်ရက်ပြီးနိုင်ငံရေးအရာတွေးဆဆွေးနွေးဖို့လိုအပ်ပါတယ
်။အလားတူအစိုးရဘက်ကလည်းဒီဖြစ်စဉ်အပေါ်သတိကြီးကြီးထားကင်တွယ်ဖို့လိုပါတယ်။ဒါတွေကတောင်းကျမ်းမှုလားနှစ်ဖက်အပြန်အလှန်တိုက်ခိုက်မှုလားမမှန်ကန်ကန်ရပ်တည်ဖို့လိုပါတယ်။တိုင်းသားတွေနဲ့နိုင်ငံရေးအရာဆွေးနွေးမယ်ငြိမ်းချမ်းရေးအရာယူမယ်ဖက်ဒရယ်ပြည်ထောင်စုတည်ဆောက်မယ်ဆိုရင်တပ်မတော်ကိုရောလက်နက်ကိုင်တိုင်းသားတွေကိုပါဆွေးနွေးပွဲစပွဲဝိုင်းရောက်အောင်ဥဆောင်ခေါ်ယူနိုင်စွမ်းရှိရပါလိမ့်မယ်ဘက်တစ်ဖက်ဖက်ကနေရည်တည်ပေးလိုက်ပြီဆိုတာနဲ့ငြိမ်းချမ်းရေးဝေးကွာသွားနိုင်တယ်ဆိုတာသတိပြုဖို့လိုပါတယ်အလားတူတိုင်းသားလက်နက်ကိုင်တွေဘက်ကလည်းစစ်ရေးပြတ်မှတ်လားစစ်ရေးဖိအားပေးမှုလားတိုင်းပြည်ရဲ့ကုန်စည်စည်းစိမ်မှုပျက်စီးစေပြီးပြည်သူလူထုလူများစုထိခိုက်ပျက်စီးမှုရှိစေမဲ့တိုက်ခိုက်မှုမျိုးလားဆိုတာရွေးချယ်တတ်ဖို့လိုအပ်ပါတယ်ပြည်သူလူထုအကျိုးစီးပွားကိုထဲ့မတွေ့ရင်တိုင်းပြည်စီးပွားရေးနဲ့ပြည်သူအစိုးရအကြက်တဲတွေ့နိုင်ပြီးငြိမ်းချမ်းရေးဝေးကွာတဲ့ထက်ဝေးကွာဖက်ဒရယ်ပြည်ထောင်စုတိဆောက်ရေးလည်းအကောင့်ထဲပေါ်လာမှာမဟုတ်ကြောင်းပ
ါဦးစီသူအောင်မြင့်ရဲ့ပြည်ရင်းသတင်းသုံးသပ်ချက်ကိုနားဆင်ခဲ့ကြရတာပါရှင်အခုတော့လာမယ့်အင်္ဂါညတိုက်ရိုက်လေလိုင်းအစီအစဉ်မှာဘာတွေဆွေးနွေးကြမလဲဆိုတာကိုအတိပေးလိုပါတယ်
မြောက်ပိုင်းမဟာမိတ်တုံးပွဲရဲ့စစ်စင်ရင်တဲ့အတူပဲအခုရပိုင်းတွင်ရှမ်းပြည်မြောက်ပိုင်းမှာဖြစ်လာတဲ့စီပိပိခါတွေဟာမြမညီငယ်ရေးလုပ်ငန်းစဉ်အတွက်တော့ကြီးမားတဲ့စိန်ခေါ်မှုတရဖြစ်လာပါပြီ။လက်ရှိညီငယ်ရေးလုပ်ငန်းတွေတုံ့ဆိုင်နေတယ်လို့ပဲအနောက်ဘက်မှာဆိုရင်လည်းအေးအေးရခိုင်ဖွဲ့နယ်တိုက်ပွဲတွေကြောင့်ဒေသမှာမတည်ငြိမ်မှုတွေကရှိနေပါတယ်။ညီငယ်ရေးဆောင်ရွက်နေချိန်မှာပဲအခုလိုမျိုးစီပိပိခါတွေပိုးပြီးတော့တင်းမာလာတာဘာကြောင့်ပါလဲ။လာမယ့်အင်္ဂါနေ့ညဒဲလီလိုက်အစီအစဉ်မှာအဖြေရှာကြည့်အောင်ပါ။ပါဝင်ဆွေးနွေးမြင်းများလို့ရတော့ရှင်တွေအနေနဲ့ VV မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေပေးပို့ထားမယ်ဆိုရင်ဒဲလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူပြီးမှဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိကုံးကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုပြီးတော့ပေးပို့ထားလို့လည်းရပါတယ်။ VV မြန်မာပိုင်းရဲ့ဖုန်းနံပါတ်က12323822554ဖြစ်ပါတယ်။အီးမေးလ်လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးအဖြစ်ရှာကြမယ်တော့ရှင်တွေကိုကြိုဆိုပါရစေခင်ဗျာ။
အင်္ဂါနေ့တိုက်လေလိုင်းစီစဉ်မှာပါဝင်ဆွေးနွေးကြဖို့ထမံဖိတ်ခေါ်ရင်းနဲ့အခုဆက်ပြီးတော့မအီးတန်နာကျော်စီစဉ်တင်ဆက်နေကြမြန်မာပြည်မှပေးစာများကဏ္ဍကိုနှာဆင်နိုင်ပါပြီရှင
်မင်္ဂလာပါရှင်VOA ကိုရေးလာတဲ့သောရရှင်ရဲ့ပေးစာတွေ email တွေပြီးတော့ VOA မြန်မာပိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှင်ရဲ့အမှတ်ချက်တွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။နောက်ပိုင်းမှာတော့သောရရှင်ရဲ့အချင်းချင်းပေးပို့လာတဲ့မေတ္တာဒေသဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါရင်သောရရှင်ရဲ့နောက်ပိုင်းမှာတော့ကျမတို့စီကိုစာလိုက်ကနေတိတ်ပြီးတော့စာမရေးကြတော့ဘဲနဲ့ email ပို့တာတိတ်မတွေ့ရတော့ပါဘူး။ဒီ Facebook Messenger ကိုအသုံးပြုပြီးတော့ရေးလာကြတဲ့စာတွေကိုတော်တော်များများလက်ခံရရှိပါရစေ။Facebook အသုံးပြုတဲ့သူတွေလည်းများလာပြီးတော့အဲဒီကနေပြီးတော့အစီအစဉ်တွေကိုလည်းတိုက်ရိုက်နားထောင်တစ်ချိန်တည်းမှာပဲကျမတို့စီကိုလည်းသူတို့ရဲ့အကြံပြုချက်တွေဒါမှမဟုတ်ဝေဖန်တာဒါမှမဟုတ်ဆဲတဲ့စာတွေပို့လာကြတာပါဒီမှာတော့ရှင်ဇေယျဖြူကမင်္ဂလာပါ VOA ဝိုင်းတော်သူဝိုင်းတော်သားတွေခင်ဗျာညအားလုံးနေကောင်းကြပါစေလို့ဆုတောင်းပါတယ်ဆိုပြီးတော့အတိုလေးရေးပို့လာပါတယ်ဟုတ်ကဲ့ကျေးဇူးတင်ပါတယ်ကောင်းရင်ဆိုတဲ့တော့ရှင်ကတော့ ဖီယိုရီကိုအမြဲတမ်းနားဆင်နေသူပါတဲ့တခါတခါအတန်မကောင်းဘူးနော်အလုတ်ချိန်အားရနေနားထောင်ပါလေအချိန်နဲ့တပြေးညီအတန်တွေလွှင့်ပေးလို့အထူးကျေးဇူးတင်ပါတယ်ကိုတိုင်းပြည်မှာမဟုတ်တော့ဗီယိုရီကပြည်ပရောက်မြန်မာပြည်အတွက်အားစေးတစ်ခွက်လိုပါပဲအဖွဲ့သားတွေကျမ်းမာပါစေအောင်မြင်ပါစေဆိုပြီးတော့ကျွန်တော်ပို့ပေးတဲ့စာတွေကိုအမြဲတမ်းအရေးတယူပြန်ကြားပေးလို့အထူးပျော်ရွှင်ရပါတယ်တဲ့ဗီယိုရီအစီအစဉ်တွေကနေပြောမြန်မာနိုင်ငံရေးစီးပွားရေးလူမှုရေးတွေနားဆင်ရတာလည်းအားရကျေနပ်မိပါတယ်အဖွဲ့သားတွေအားလုံးကျမ်းမာပါစေဆိုပြီးတော့ဆုတောင်းပေးလာပါတယ်ဟုတ်ကဲ့ဂျေဇုတင်မာတွေကိုကောင်းငင်ကိုထင်းလွင်ကတော့ VO1 တော်သားတွေအားလုံးစိတ်ချမ်းသာလူရဆန္ဒပြည့်စုံကြပါစေလို့ဆုမွန်တောင်းပေးလိုက်ပါတယ်ဗျာတဲ့ပေးတဲ့ဆုနဲ့ပြေးပါစေရှင်ဖီယိုရီကိုသူတည်တင်တာလေးစာတို့ရေးပြီးတော့မေးလာတယ်နောက်ထပ်သောရရှင်တယောက်ကတော့ချမ်းသာထွန်းဆိုတဲ့သောရရှင်မှာသူကမင်္ဂလာပါဖီယိုရီစောင့်မှုလေးပို့ပေးလို့ရမလားတဲ့လက်တလောနိုင်ငံရေးအခြေအနေကိုထင်ဟပ်စေမယ့်အဆောင်ပါလေးပါတဲ့ဟုတ်ကဲ့ကိုချမ်းသာထွန်းတဲ့သူလိုပဲတခြားစောင့်မှုလေးတွေစောင့်မလေးတွေပို့ခြင်းနဲ့ဆိုတဲ့သောရရှင်တွေကိုတပါးရေးပြန်ချပေးခြင်းပါတယ်ကျမတို့ဖီယိုရီကိုရေးလာတဲ့စာတွေကိုအခုကျမပြန်ချပေးနေတဲ့မြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချပေးပါတယ်ကိုပိုင်းအမြင်ရေးလာကြတာတွေကိုလည်းကျမတို့ဖော်ပြပေးပါတယ်ဒါမဲ့တခြားအစီအစဉ်တွေမှာဆိုရင်တော့ကျမတို့အစီအစဉ်ကရေဒီယိုရုပ်မြင်သံကြားတင်ဆက်မှုတွေဖြစ်လို့စာမှုဖော်ပြပေးတာမျိုးမရှိပါဘူးရှင်။အခုလိုဆက်သွယ်လာတဲ့အတွက်အထူးကျေးဇူးတင်ပါတယ်နော်။ရွှေပြည်ဆိုတဲ့တော်ရရှင်ကလည်းမေကွန်းတိုလေးတစ်ခု Messenger ကနေလှမ်းမေးလာတာပါ။ဘလိုမျိုးအစီအစဉ်မျိုးနဲ့ပါဝင်လို့ရပါလဲတဲ့။ဟုတ်ကဲ့ကျမ Messenger ကနေပြောလဲပြန်ချားပေးထားပါတယ်ရှင်။ဒီတော်ရရှင်ကကျမတို့ view အစီအစဉ်မှာပါဝင်နေတယ်ဆိုပြီးတော့မေးလာလို့ဟုတ်ကဲ့ကျမတို့စီကိုတော်ရရှင်ရဲ့ဝေဖန်အကြံပြုစာတွေရင်ဖွင့်လာတာတွေတည်တခြင်းတောင်းလာတွေကို view ရဲ့မြန်မာပြည်ကပေးစာများအစီအစဉ်ကနေဖော်ပြပေးနေတာပါဒီနေရာမှာလည်းအခုအစာရေးလို Messenger ကနေပြီးတော့အစာရေးနိုင်ပါတယ် email ပို့ပေးခြင်းနဲ့ဆိုရင်လည်း view မြန်မာပိုင်း email လိပ်စာ bambi@viewnews.com ကိုစာရေးပို့နိုင်ပါတယ်အားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်ရှင်ဦးကျော်တင်ဆိုတဲ့ view ရဲ့တော်ရရှင်နောက်တစ်ယောက်ကလည်းသူကလည်း Messenger ကနေပြောပဲစာရေးလာတာပါနှစ်ရှည်နားဆင်လာခဲ့တဲ့သောရရှင်တူဖြစ်ပါတယ်တဲ့
VOE ကိုလွန်ခဲ့တဲ့နှစ်30လောက်ကစလို့ယခုအချိန်ထိ Radio ကိုညအရာဝင်အချိန်ကစမနေ့အရာကနိုတိုင်း Internet က download ယူပြီးနေ့စဉ်ကိုယ်နိုင်ငံပြည်သူများဘယ်လိုဖြတ်သန်းနေကြသလဲသတင်းအမှန်များသိရအောင် VOE ကိုနားဆင်ကြည့်ရလို့အထူးပဲအားကိုးနေပါတယ်ဗျာနောင်လဲရေရှည်သတင်းထုတ်လွှင့်နိုင်ပါစေလို့ဆုတောင်းလိုက်ပါတယ်
ဟုတ်ကဲ့ပါရေရှည်သတင်းတွေထုတ်လွှင့်နိုင်ပါစေလို့ခင်ဦးမျိုးနေကဦးကျော်တင်ဆုတောင်းပေးလာပါတယ်အထူးကျေးဇူးတင်ပါတယ်ရှင်တိုးတိုးကာယံလေးဆိုရဲနောက်ထပ်သောရရှင်ကတော့ VOE ကိုနေ့ညနေ့စဉ်နားထောင်ဖြစ်ပါတယ် VOE ရဲ့အစီအစဉ်တွေကိုလည်းကြိုက်ပါတယ်သတင်းမှန်တွေကိုအမြဲတမ်းတင်ဆက်ပေးခဲ့လို့ VOE ကိုကျေးဇူးတင်ပါတယ်တဲ့ဟုတ်ကဲ့ပါဒီသောရရှင်တိုးတိုးကာယံလေးနဲ့တကွ VOE ကိုနားဆင်အားပေးအခုဆိုရင်လည်းကြည့်ရှုကြတဲ့သောရရှင်တွေအားလုံးကို VOE ရအထူးကျေးဇူးတင်ပါတယ်မျိုးစော်ဆိုတဲ့သောရရှင်ရဲ့ Messenger အစာကိုလည်းဆက်ပြီးဖော်ပြပေးခြင်းပါတယ်
။မင်္ဂလာပါ VOE ကျွန်တော်က VOE သောတာရှင်တူပါ။ Facebook ကရော Radio ကပါအမြဲတမ်းကြည့်ရှုနားဆင်နေသူပါ။မလေးရှားမှာနေတော့က Facebook မှာအမြဲနားဆင်ပါတယ်။အခုမြန်မာပြည်ပြန်ရောက်တော့နေမှာ Internet သိပ်မမိတော့ Radio ဝယ်ပြီးအမြဲမနက်6နာရီ VOE သတင်းစီစဉ်နေ့တိုင်းနားဆင်အားပေးပါတယ်။ကျွန်တော် VOE ရဲ့ပြက်ကလေးတစ်ခုလိုချင်လို့ပါ။ဒါမှမဟုတ် VOE တစ်စိတ်ပါပုံတစ်ခုခုကိုလိုချင်လို့ပို့ပေးလို့ရမလားခင်ဗျာ။
ဟုတ်ကဲ့ပါရှင်ဒီသောရရှင်မျိုးစော်ကသူ့ရဲ့လိပ်စာလဲထည့်ပေးလာတာပါကျမတို့ဒီ VOE ကနေပြီးတော့နှစ်စဉ်နှစ်ကုန်တဲ့နှစ်ဦးချိန်တွေမှာသောရရှင်တွေကို VOE အမှတ်တရပြက်ကလေးတွေပို့ပေးနေပါတယ်အဲကြောင့်စထည့်ရေးလိုက်ပါဒီလောလောဆယ်ပို့ထားတဲ့လိပ်စာကိုလည်းတင်ထားလိုက်ပါမယ်အဲကြောင့်ပြက်ကလေးပို့ပေးလိုက်ပါမယ်တခြားလက်ဆောင်ပေးပို့ရမျိုးတော့မရှိပါဘူးဒါမှလည်းကျမတို့ VOE ကနေပြီးတော့ဒီ VOE နဲ့သောရရှင်တွေနဲ့ရင်းနှီးမှုရအောင်လို့တခါတလေမိတ်ဆက်ပွဲလေးတွေကျမတို့ရန်ကုန်တို့မန္တလေးမြို့ကြီးတို့မှာလှုပ်တက်ပါတယ်အဲ့ချိန်ဒီမှာဆိုရင်တော့ကျမတို့ VOE သောရရှင်တွေကိုကျမတို့ရဲ့အမှတ်တရလက်ဆောင်လေးတွေပေးပါတယ်ရှင်အားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်သောရရှင်တွေကိုပိုင်ထင်မြင်ယူဆချက်တွေနဲ့မြန်မာနိုင်ငံကနိုင်ငံရေးလူမှုရေးရာကိစ္စအဝဝတို့မှာသူတို့ရဲ့အမြင်တွေကိုရေးပို့လာတဲ့စာတွေကိုအခုဆက်ပြီးဖော်ပြပေးသွားခြင်းပါတယ်ရှင်။သောရရှင်တယောက်ကမြန်မာနိုင်ငံကတရားဥပဒေစိုးမိုးရေးကိစ္စပေါ်မှာတော်တော်လေးကိုအယုံကြည်မရှိဘူးလို့ဆိုလာတာပါ။သောရရှင်ကိုကမ်ဆိုင်ဖြစ်ပါတယ်
။မြန်မာနိုင်ငံမှာရဲတပ်ဖွဲ့ကိုအရင်ကတည်းကအယုံကြည်မရှိပါဘူး။ဆိုရှယ်လစ်ခေတ်ကတည်းကအလုတ်ကင်မပြနိုင်ပဲတရုတ်တော်တော်များများဘိန်းကုံကူပြီးချမ်းသာနေတာရဲတွေလက်စားကြတာပါ။ခုလိုမျိုးမရေမှုမှာအာနာယောငွေပါဖိအားပေးလိုက်တော့ပြောင်းလဲရတာမဆန်းပါဘူး VOA ရေစကားမဆက်မေးပြစီမြမပီကိုဘသူအုပ်ချုပ်နေတယ်ထင်ပါလေအ တိတ်တုံးကသူတို့အုပ်ချုပ်တယ်ပစ္စုပန်မှာလည်းသူတို့အုပ်ချုပ်တယ်နာဂတ်မှာလည်းသူတို့ပဲအုပ်ချုပ်အောင်ပါပါဒီအမှန်တရားကိုကျွန်တော်တို့မေ့ထားပြီးလူခွင့်ရေးတရားမျှတမှုအရေးဘာအရေးညာအရေးပြောကြဆိုကြဆွေးနွေးကြတာပေါ့
မြန်မာနိုင်ငံကတရားဥပဒေစိုးမိုးရေးအတွက်အယုံကြည်မရှိပါဘူးဆိုပြီးတော့သူ့ရဲ့ကိုယ်ပိုင်မြင်ကိုရေးလာတဲ့သောရရှင်ဖြစ်ပါတယ်ဒီမှာသူ့ရဲ့ကိုယ်ပိုင်မြင်ကိုထုတ်ဖော်လာတဲ့သောရရှင်တယောက်ရဲ့စာကိုလည်းဖော်ပြပေးစင်ပါတယ်ဒန်ရီဒမ်ဆိုတဲ့သောရရှင်မှာသူကမြန်မာနိုင်ငံကငြိမ်းချမ်းရေးကြောင်းလုံးဝမကြားချင်တော့ပါတဲ့ဘာကြောင့်များပါလဲရှင
်မြန်မာပြည်ငြိမ်းချမ်းရေးဆွေးနွေးတဲ့တဲ့ရင်တွေလုံးဝမလွင့်စေချင်ပါဘူးဘာကြောင့်လဲဆိုရင်ကျွန်တော်တို့ပြည်သူတွေအတွက်နားကြီးစရာတဲ့ရင်တစ်ခုလိုဖြစ်လာပါတယ်နောက်ပြီးနှစ်ဖက်စလုံးအစိုးရတက်ရောတိုင်းသားလက်နက်ကင်တွေပါလက်နက်ကင်ရချင်းရဲ့အတိတ်ပဲဟာလှုပ်ရှားဖို့တက်တဲ့ခွေရည်ယူဖို့တက်တယ်လို့သတ်မှတ်ပြီးကစားနေတယ်လို့မြင်ပြီလို့ပြည်သူတွေအတွက်နာကြာခါတဲ့ဘုံနေမြဲကြားနေမြဲတရိယတပုတ်ဖြစ်လာလို့အလွန်စိတ်အနှောက်ယှက်ဖြစ်လာစေပါတယ
်တရင်ကဒီတရင်ကလက်တွေ့အကောင့်ထဲမပေါ်လာဘဲနဲ့ကြားနေကြတရင်ဟောင်းတပုတ်ဖြစ်လာတဲ့အတွက်ကြောင့်လို့ညင်ငွေရပါတယ်ဒီတရင်မျိုးတွေမပေါ်ပြပါနဲ့တော့ဆိုပြီးတော့ဒန်ရီဒမ်ဆိုတဲ့တော်ရရှင်တော်တော်လေးကိုစိတ်ပြည့်နေပုံနဲ့ရေးလာပါတယ်ရှင်နောက်ထပ်ကိုပိုင်မြင်ကိုထုတ်ဖော်လာတဲ့တော်ရရှင်ကတော့ဖေသိန်းဆိုတဲ့တော်ရရှင်ဖြစ်ပါတယ်စီစဉ်ပြီးတော့မှထုတ်လွှင့်တာဖြစ်တဲ့မြန်မာပြည်တွင်သတင်းတွေကိုအမတန်စိတ်ပြည့်မိပါတယ်လို့သူဆိုလာပါတယ်
။ VOA အစီအစဉ်အားလုံးကိုအစဉ်မြဲနားဆင်နေပါတယ်။ VOA ရဲ့မှန်ကန်တဲ့သတင်းတွေကိုနားဆင်ရတဲ့အတွက်ကျေးဇူးတင်ပါတယ်။မြန်မာသတင်းတွေက community လက်အောက်မှာနေရတဲ့သတင်းတွေနဲ့တူပါတယ်။ဒီမှာ community ဆိုတာတရုတ်လက်ဝဲဝါဒကျင့်သုံးတဲ့နိုင်ငံကိုရည်ညွှန်းတာပါ။ဘာကြောင့်လဲဆိုတော့လက်ဝဲ community ဝါဒကနေဝင်ခက်လွန်နဲ့ဆင်တူပါတယ်။သတင်းအမှောင်ချတဲ့နေရာမှာတူပါတယ်။ community ဝါဒကျင့်သုံးတဲ့နိုင်ငံတွေအနောက်အုပ်စုဒီမိုကရေစီကျင့်သုံးတဲ့စနစ်ကိုအစဉ်အမြဲပဲဆန့်ကျင်ဘက်လှုပ်လှေရှိကြပါတယ်။အမေရိကန်နိုင်ငံကအထူးသဖြင့်ကွန်မြူနတီနိုင်ငံတွေကိုရှောင်ရှားသင့်ပါကြောင်းစေရနာအမှန်နဲ့အကြံပြုပါတယ
်။ဒါကတော့တော်ရရှင်ကိုပိုင်မြင်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်လာကြတဲ့စာရီးဖြစ်ပါတယ်ရှင်။ဒါနဲ့အခုလက်ရှိဖြစ်နေတဲ့နိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ရေးလာတဲ့တော်ရရှင်တယောက်ကတော့အရေးရဆိုတဲ့တော်ရရှင်မှာသူကတိုင်းရင်းသားတပုံကိစ္စကငြိမ်းငြိမ်းရင်းနဲ့ဖြေရှင်းလို့ရမယ်မထင်ပါဘူးဗျာတဲ့ဘာလို့လဲဆိုတော့တစ်ဖက်နဲ့တစ်ဖက်ကမယုံကြဘူးလေစစ်တပ်ဘက်ကအေးတာမယ်ဆိုရင်တော့ NCA လမ်းကြောင်းကနေပြီးတော့ငြိမ်းငြိမ်းရေးယူကြလိမ့်မယ်ဆိုပြီးတော့သူ့ရဲ့အမြင်ကိုရေးလာပါလိမ့်ရှင်ဒီလိုမျိုးသောရရှင်တွေသူ့ရဲ့ဒီမြန်မာနိုင်ငံကလူမှုရေးကိစ္စအဝဝနောက်ပြီးတော့နိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေကိုရေးချင်တယ်ဆိုရင်ကျွန်တော်တို့စီကိုစာရေးသားပေးပို့နိုင်ပါတယ်အီးမေးလ်နဲ့ပဲဖြစ်ဖြစ် Messenger ကပဲဖြစ်ဖြစ်ကျွန်တော်တို့ဒီမြန်မာပြည်ကပေးစာများအစီအစဉ်ကနေပြီးတော့ဖော်ပြပေးနေပါတယ်သောရရှင်ရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှာရက်ချင်ပါတယ်ရှင်တေးတောင်းထားတဲ့သောရရှင်တွေကိုလည်းဆက်ပြီးတော့အလှည့်ပေးချင်ပါတယ်နော်ကျွန်တော်တို့ view မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ radio season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ view ကနေပြီးတော့မြတ်တာဒေလက်ဆောင်ကဏ္ဍမှာတေးသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်ထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြရဲဆိုရင်တော့ကျွန်တော်တို့ view ကိုစာရေးသားဖို့ဖိတ်ခေါ်ပါတယ်နော်စာရိုက်ကနေစာပို့မယ်ဆိုရင် View American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရိုက်တာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးတော့စာရေးသားနိုင်ကြပါတယ်။ Email ပို့ဖို့မယ်ဆိုရင် bammy@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်အတွက်အစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ View မြန်မာပိုင်းစာမျက်နှာဖြစ်တဲ့VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သောရရှင်တွေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင်။အခုတေးထောင်းထားတဲ့သောရရှင်တွေစီဆက်ချင်ပါတယ်။မမတ်အေးသနာကျော်ရှင်ညာဝိုင်းအစီအစဉ်နေမယ်တချင်းကအေးရင်သောရရှင်တွေနဲ့တကွာတေးတံကိုနားဆင်သူမိမိအနှင်းငယ်ငိုက်မြည်လာတတ်တဲ့အတွက်မောင်နှင်းနဲ့ညီမလေးတွေကိုထခိုင်းပါတဲ့ကျမအစီအစဉ်ဒီသချင်းကြီးနားထောင်ပြီးတော့နားကြီးတယ်လို့စာရေးလာတဲ့ညီမကဆိုလာပါတယ်ဟေဇယ်ရဲ့မောင်လေးရေထပါတော့သချင်းလေးတောင်းပြရစီရှင်နဲ့ဝါရှင်တန်ကခင်ခင်အလံဖြစ်ပါတယ်ဟုတ်ကဲ့ညီမဒီညီမကကျမကိုငိုက်မြည်တယ်လို့ပြောလာလို့သူပြောတဲ့ဒီမောင်လေးရေထပါတော့ဆိုတဲ့သချင်းလေးကိုရှာကြည့်မိပါတယ်မောင်လေးရေထပါတော့ဆိုတဲ့သချင်းမူရင်းကတော့တကြော့နှစ်ကြော့တေးကိုတည်ဖြစ်ပါတယ်ဒီနေ့မြတည်ဆူထားတာပါเนาะတလောကပဲကျင်းပသွားတဲ့အဆိုပြိုင်ပွဲတစ်ခုမှာ Hazel ဆိုတဲ့အဆိုရှင်မလေးကဒီသချင်းကိုနားဆင်ပြီးတော့သောရရှင်နေအထူးပြန်ပြီးတော့ဒီသချင်းကိုအားပေးကြတာလည်းဖြစ်ပါတယ်ဒီတော့သူပြောထားတဲ့ဒီဟိုငကူမူရင်းတင်းတင်းမြတ်မဟုတ်ဘဲနဲ့ Hazel နောက်ဆုံးဆူထားတဲ့ တချို့နှစ်ချော့တေးကိုတည်သူပြောတဲ့အတိုင်းဆိုတော့မောင်လေးရေထားပါလို့ဆိုတဲ့တခြင်းလေးနဲ့အခုချိန်မှာကျွန်မအစီအစဉ်ကိုနားထောင်ရင်းနဲ့ငိုင်းမြည်နေမဲ့တော်ရရှင်လေးကိုနှိုးချင်ပါရဲ့နော်တော်ရရှင်လေးနှိုးထားပြီးတော့ဒီတခြင်းလေးကိုခံစားနားဆင်ကြည့်ပါအောင်ရှင်ကြောနဲ့ကြောဒေးကိုဒီဆိုတဲ့တင်ကိုနားဆင်ခဲ့ကြရပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းတော်ရရှင်တွေရဲ့ဝေဖန်အကြံပေးစာတွေရင်းဖွင့်စာတွေနဲ့ဒေးတင်တောင်းလာတွေကိုတင်းနှင်းတွင်နေညပိုင်းနဲ့တင်းနှင်းလာနေမနေ့ပိုင်းအချိန်မှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook အစာမျက်နှာကနေပြော်လဲတိုက်ရိုက်နားဆင်နိုင်ပါတယ်လွှဲထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရဘူးဆိုတော့ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါလိမ့်ရှင်။ကျမတို့ရဲ့ website လိပ်စာက bambi.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်နော်။သောရရှင်တွေအားလုံးရှင်လန်းချမ်းမြေကြပါစေ။မောင်လေးရဲ့
အေးတနာကျော်ရဲ့မြန်မာပြည်မှပေးအစာများကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်။အခုတော့ထူးခြားဆန်းများသတင်းများအစီအစဉ်ကိုတင်ဆက်ပေးပါမယ်။မြောက်မက်ဆီဒိုနီးယားနိုင်ငံမှာဆန်သားဆီယာမာတူကစပင်းညက်ဆာရီနဲ့ပကြီးအယုတ်ဆွဲတာသူ့လက်ရာပြည်ပြင်းလွန်းတဲ့အတွက်နာမည်ကြီးသွားပါတယ်။ဘူဂေးရီးယားနိုင်ငံမှာတော့အယုတ်ရေးဖို့ခက်ခဲတဲ့ငှက်မွေးတောင်ပေါ်မှာပကြီးရေးချယ်တာဟာအောင်မြင်ပြီးတော့နိုင်ငံရဲ့ချားကပါဝယ်ယူနေကြပါတယ်။ဒီလိုကမ္ဘာဒေတာအနှံကထူးထူးခြားခြားသတင်းတွေကိုကိုငိမ့်ညံတဲ့မိုက်တန်စင်တို့ကတင်ပြထားပါတယ်ရှင်။
မြောက်မက်ဆီဒိုနီးယားနိုင်ငံစပင်းညက်ဆီယာမာတယောက်ဟာစပင်းရင်းနဲ့ကျန်းမြေပေါ်မှာပကြီးပုံတွေကိုဖန်တီးနေပါတယ်။ Svetlana Grodzianovska ကစပင်းလာညက်သူတွေရဲ့စပင်းပိုင်းစာတွေနဲ့ဒေသတွင်းနဲ့နိုင်ငံတကာနာမည်ကြီးသူတွေရဲ့ပုံတွေတွေကိုဖန်တီးနေအောင်ပါ။ညက်ထားပြီးသားစပင်းတွေနဲ့ပုံတွေဖန်တီးခဲ့တာကြာပြီးဖြစ်ပြီးတော့တခါတလေစပင်းအနီအောင်ဖြတ်စာတွေနဲ့လည်းပန်းပုံလေးတွေဆွဲပါတယ်။
အင်တာနက်အွန်လိုင်းပေါ်ကနေတခြားစီမင်းနဲ့ပကြီဆွဲတဲ့အနုပညာရှင်တွေရဲ့လက်ရာတွေကိုကြည့်ပြီးတော့သူကိုယ်တိုင်စမ်းကြည့်ဖို့ဆုံးဖြတ်ခဲ့တာပါ။နာမည်ကြီးဆာဗီယာတက်နစ်ကစားသမားနိုဗက်ဂျိုကိုဗစ်ပုံစံနဲ့စတင်ပြီးတော့သူ့လက်ရာတွေကိုအင်တာနက်အွန်လိုင်းလူမှုကွေရက်တွေမှာစတင်ခဲ့တာပါ။အခုချိန်မှာတော့ဒေတာတွင်းမီဒီယာတွေနဲ့ပြည်သူလူထုကြားမှာသူ့လက်ရာတွေကိုသတိထားမိနေကြပါပြီ။စပင်နဲ့ပကြီဆွဲတာအတွက်လည်းသူ့ကိုယ်သူအနုပညာရှင်တယောက်လို့ခံယူထားပြီးတော့ဖန်တီးမှုအနုပညာဟာရင်ပတ်ထဲကလာတယ်လို့ပြောပါလိမ့်ရှင
်။ဂျေရီယာနိုင်ငံကအနုပညာရှင်တယောက်ကတော့ငှက်တောင်မွေးတွေပေါ်မှာပကြီဆွဲနေပါတယ်။နူးညံ့လာတဲ့ငှက်တောင်မွေးပေါ်မှာဒေတာကန်ရိုးရာပုံမြင်တွေတဲကတလိမ့်ဆန်လေးတွေရဲ့ဇက်ကောင်တွေရဲ့ပုံတွေကိုရေးဆွဲတာပါ။အင်္ဂလိပ်လူမျိုးအနုပညာရှင် Ian Davey ရဲ့လက်ရာတွေကိုအင်တာနက်မှာတွေ့ရှိပြီးတဲ့နောက်အခုလိုငှက်မွေးပကြီလေးတွေဆွဲဖို့ဖြစ်လာခဲ့တာပါသူကသာသူလဲငှက်မွေးပေါ်မှာပကြီဆွဲဖို့အတွက်လေ့လာတာတွေလုပ်ခဲ့ရပါတယ်တငယ်ချင်းတွေကငှက်မွေးတွေကိုကူညီစုဆောင်းပေးခဲ့ပြီးပကြီဆွဲလို့ရအောင်ဆေးတမျိုးနဲ့ငှက်မွေးကိုစင်ရပါတယ်ပကြီဆေးတွေငှက်မွေးပေါ်မှာတင်ကြံဖို့အတွက် primer ကိုသုံးရပြီးတော့စုတ်တန်အချွန်ပါးပါးလေးတွေကိုသုံးရတဲ့အပြင် acrylic ဆေးကိုပါသုံးတာပါအစပိုင်းတုန်းကတော့သူ့ငှက်မွေးပကြီတွေကိုလက်ဆောင်အဖြစ်တငယ်ချင်းတွေကိုပေးခဲ့ပြီးအခုအခါမှာတော့လူအများရဲ့အာရုံစိုက်ခံနေရပြီးတခြားနိုင်ငံကလူတွေပါလာဝယ်ကြပါတယ်။ငှက်မွေးပေါ်မှာဆွဲရတဲ့ခက်ခဲမှုကိုသဘောကျနှိမ့်ချပြီးသူ့အနုပညာလက်ရာကောင်းတွေထုတ်လုပ်နိုင်တာကိုလည်းကြေညာနေပါတယ်ခင်ဗျာ
။ဆက်သမားနိုင်ငံမျိုးတော် Prague မှာပြင်သစ်ကျိုးတန်းရှောက်ပညာရှင်တယောက်မြစ်ကိုဖျက်ဆီးပြီးတော့ကျိုးတန်းရှောက်ပြခဲ့ပါတယ်။ဖိုလ်တာဘာမြစ်အထက်ပေ120လောက်မှာပြင်သစ်ဂျိုဒန်ရှောက်တဲ့ပညာရှင်တာတီယာနာမိုဆီယိုဘွန်ဂွန်ကာကမြစ်ကိုဖျက်ကူးပြီးတော့ဆက်ကပ်ပွဲတော်ရှိတဲ့ဘက်ကိုရှောက်ခဲ့တာပါအရှိပေ1200နီးပါးလောက်ကိုလုံခြုံရေးကျိုးမပါဘဲနဲ့ရှောက်ပြခဲ့တာဖြစ်ပြီးတော့ကန်းစက်တဲ့တံတားပေါ်မှာလူတွေကဝိုင်းကြည့်ပြီးတော့အားပေးခဲ့ပါလေဒါဟာအသက်35နှစ်အရွယ်ဘွန်ဂွန်ကာအတွက်လည်းအရှိဆုံးဂျိုဒန်ရှောက်ခဲ့တဲ့ပွဲတစ်ခုလည်းဖြစ်ပါလေစကပ်ပွဲတော်မှာလဲကပြဖြောပြပွဲတွေမီးမုတ်ပြသူတွေလေတဲပစ္စည်းတွေကိုပြင့်မြောက်ကစားပြသူတွေနဲ့စီကားနေခဲ့ပြီးတော့စက်တင်ဘာလ1ရက်နေ့ထိပြတာဖြောပြကြမှာဖြစ်ပါတယ်ရှင
်ကိုငင်းငင်းနဲ့မိုင်တန်စင်တို့တင်ဆက်ခဲ့တဲ့ကမ္ဘာတစ်လွှားထူးခြားဆန်ပြသတင်းများအစီအစဉ်ကိုနားဆင်ကြရတာပါသောရရှင်တွေအနေနဲ့ VOA ကထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးဝေဖန်ကြံပေးခြင်းနဲ့ VOA ကိုတည်သချင်းတောင်းနေတဲ့ဆိုရင် VOA ရဲ့ email လိပ်စာက burmese@voenews.com ဖြစ်ပါတယ်ရှင်အခုတော့ဒီကနေ့ညပိုင်းအတွက်သတင်းချင်းချုပ်ကိုကိုရန်နိုင်ကပြောပြပေးပါရှင
်အာဖဂန်နစ္စတန်နိုင်ငံကဘူးမြို့မှာမနေ့ညကပြုလုပ်ခဲ့တဲ့မင်္ဂလာဆောင်တစ်ခုမှာအသေးခံဘုံခွဲမှုဖြစ်ပွားခဲ့တာကြောင့်တည်ဆုံသူရေအတွက်ထပ်တိုးလာပြီးတော့အခုဆိုရင်63အောင်ထပ်မင်းရှိပြီဖြစ်ပြီးတော့183အောင်ဒဏ်ရာရသွားခဲ့တယ်လို့အာဖဂန်တာဝန်ရှိသူတွေကပြောလိုက်ပါတယ်အာဖဂန်မှာရှိတဲ့ IS Islamic အစိုးရအဖွဲ့ကတော့ဒီတိုက်ခိုက်မှုဟာသူတို့ရဲ့လက်ချက်ဖြစ်တယ်ဆိုပြီးတော့ပြောပါတယ်ဒီအသေးခံဘုံခွဲတိုက်ခိုက်ခံတဲ့ထဲမှာတည်ဆုံသွားသူအများစုဟာရှီယာဟာဇာရာလူနည်းစုဝင်တွေဖြစ်ကြပြီးတော့တည်ဆုံသွားတဲ့သူတွေထဲမှာအမျိုးသမီးတွေနဲ့ကလေးတွေလည်းပါဝင်တယ်လို့အာဏာပိုင်တွေကပြောပါတယ်။ဟောင်ကောင်မှာတော့အစိုးရကိုဆန့်ကျင်တဲ့ဆန္ဒပြပွဲတွေကိုဆက်တပတ်မြောက်ဖြစ်နေဆက်လက်ကျင်းပခဲ့ပြီးတော့ဒီကနေ့မှာတော့ဆန္ဒပြတဲ့သူရေအတွက်ဟာတသိန်းထက်မနည်းရှိခဲ့ပါတယ်။ဟောင်ကောင်မှာမိုးရေအကြီးကျယ်ရွာနေတဲ့ကြားကပဲဆန္ဒပြတဲ့သူတွေဟာထီးထီးဆောင်ပြီးလမ်းတွေပေါ်ကိုထွက်ဆန္ဒပြခဲ့ကြပါဆန္ဒပြတဲ့သူတွေဟာဗစ်တိုးရီးယားပန်းချီမှာစူဝေးပြီးတော့အဲဒီကနေဟောင်ကောင်ရဲ့လူစီကားဆုံးဆေးဝါးဆန္ဒတွေရှိတဲ့နေရာတွေကိုကြီးတက်ခဲ့ကြတာဖြစ်ပါတယ်။အနာရပါတီဖြစ်တဲ့ NLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ဗဟိုသုတေသနအဖွဲ့အတွင်းမူဦးမျိုးရန်အောင်သိန်းကိုပါတီလုံခြုံရေးတာဝန်တွေကနေရပ်ဆိုင်းလိုက်ပါတယ်သူကိုမပေးထားတဲ့လုံခြုံရေးတာဝန်တွေကိုကျော်လွန်လှုပ်ဆောင်တာကြောင့်ပါတီစည်းကမ်းနဲ့အညီအခုလိုရေးယူလိုက်တာဖြစ်တယ်လို့ NLD ပါတီပြောခွင့်ရသူဒေါက်တာမျိုးညွန့်ကသတင်းတော့တွေကိုပြောပါတယ်ပါတီလုံခြုံရေးတာဝန်တွေကိုကျော်လွန်လှုပ်ဆောင်တယ်ဆိုတဲ့ဆွဲချက်နဲ့ပတ်သက်လို့တော့ဒါဟာပါတီနဲ့ကိစ္စဖြစ်တာမလို့ထုတ်ဖော်မပြောလို့ဘူးလို့ဒေါက်တာမျိုးညွန့်ကဒီကနေ့မှပဲပြောကြားခဲ့ပါတယ်ခင်ဗျာ
တရင်ချင်းချုပ်ကိုကိုရနိုင်ပြောပြခဲ့တာပါ။ဒီညအစီအစဉ်ထုတ်လို့ရမှုကမတ်ဆူမွန်ဖြစ်ပြီးအသက်မိုင်းဆိုင်ရာအင်ဂျင်နီယာကတော့မီခေးဒူပင်စကီဖြစ်ပါတယ်။ VOA ကိုအားပေးနာဆင်ကြတဲ့အတွက်ကျေးဇူးတင်ပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါကျန်းမာရှင်လန်းကြပါစေရှင်။ကျမများသစင်အောင်ပါ။
This program has come to you from the Voice of America, Washington.
Welcome.